Welcome to the Voice of America in Burmese.
Mingala nya chama toda shin myan shin American pi daung su myo raw Washington DC ga ne VOA Myanmar bai season ye 2015 khu ne September la 29 ye tanin ngwe ne nya bet 9 na ya 20 night season dwe ko sa tin thau lin pe ni ba bi. Line to meter 24 25 30 ne 51 to ga ne dai ye phan yu na sin nai ma le shin.ကျမနန်းလာပါအခုညပိုင်းစီစဉ်တွင်တာဝန်ယူသင်ဆက်ပေးမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါကိုရီးယားဖုန်းတော်ကြီးတွေရဲ့လူငယ်တွေအပေါ်လိန်ပိုင်းဆိုင်ရာထိပါစော်ကားမှုတွေမရှိစေဖို့နဲ့လူငယ်တွေကိုအကာအကွယ်ပေးကြဖို့ပိုယဟမင်းကြီးဖရန်စစ်စ်ကရိုမန်ကက်သလစ်ဂန်အုပ်တွေကိုဒီကနေ့မှပဲတိုက်တွန်းလိုက်ပါတယ်မက္ကာမြို့အပြင်ဘက်မှာဖျားဖူး969ယောက်လို့ပြီးတည်ဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဆော်ဒီနိုင်ငံအနေနဲ့တောင်းပန်ဖို့အီရန်ကတောင်းဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းက ISIS အစွန်းရောက်တွေကိုဒီကနေ့မှပဲပြင်သစ်တို့လေးချောင်းကနေစတင်တိုက်ခိုက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနေအတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့အကြားတပြည်လုံးအပြစ်ခတ်ရဆက်ရေးစာချုပ်အပြစ်သက်ချုပ်ဆိုနိုင်မှုစူးစမ်းနေချိန်မှာပဲတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေပြင်းထန်လာနေပါတယ်
။ခုတ်ချီလက်နက်ကြီးရောထုတ်တုံပြီးတော့အခုအရက်ခွဲကလူတွေကနေလို့မရဘူး။စစ်ရစစ်တပ်ကမောင်းထုတ်ပြီးမှအဲ့မှာမိုင်းခောင်
ချေးရွာတဝန်ခံဦးစပိုင်တော်ပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါ။ဒီနောက်မှာတော့ဝရင်အားကစားကလောင်ရှင်ခင်မောင်ထွေးပြင်မနာရဲ့နိုင်ရည်တရင်နဲ့အတူအပတ်စဉ်တင်ဆက်နေကြမြမဒီမိုကရေစီရဲ့ဆွေးနွေးခန်းကိုလည်းကြားရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံသက်ချက်မြမပြမပြေစာများနဲ့ကဘာတလွားထူးခြားဆက်များသတင်းများအပတ်စဉ်ကဏ္ဍတွေကိုတော့အကြီးနာဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့သတင်းငွေနဲ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကပြောပြပေးပါအောင်ရှင
်ခရီးယံဖုံးတော်ကြီးတွေကလူငယ်တွေကိုလိန်ပိုင်းဆိုင်ရာထိပါစော်ကားမှုမရှိစေရင်းနဲ့အကြီးအကဲတွေအနေနဲ့ပြစ်မှုတွေကိုဖုံးကွယ်ပေးရင်အထောက်လှုပ်ဆောင်မှုမရှိအောင်တတိထားစောင့်ကြည့်သွားကြဖို့ပိုယဟမင်းကြီးဖရန်စစ်ကရိုမန်ကက်သလစ်ဂန်အုပ်ဖုံးတော်ကြီးတွေကိုမိန့်ကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဖီလာဒဲဖီးယားမြို့မှာဒီကနေ့ရိုမန်ကက်သလစ်ဂန်အုပ်ဖုံးတော်ကြီးတွေနဲ့ပိုယဟမင်းကြီးတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ခရီးယံဖုံးတော်ကြီးတွေရဲ့လိန်ပိုင်းဆိုင်ရာစော်ကားမှုတွေကိုခန့်ခဲ့ရသူတွေနဲ့ဒီသတင်းပတ်ကုံလုံးကသူတွေ့ဆုံခဲ့ပြီးသူတို့ရဲ့အဖြစ်ကိုဖျားသခင်ကစာနာရတယ်လို့လည်းမိန့်ကြားခဲ့ပါတယ်။လူငယ်တွေကိုအကာအကွယ်ပေးဖို့နဲ့တာဝန်ယူချဖို့ကိုလည်းပိုယဟမင်းကြီးကဒီကနေ့မနေ့ရိုမန်ကက်သလစ်ဂိုင်းအုပ်တွေကိုအသေးချာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စု6ရက်ကြာခီးစဉ်ရဲ့နောက်ဆုံးနေ့အဖြစ်ရိုမန်ကက်သလစ်အသင်းတော်အကြီးအကဲပိုယဟမင်းကြီးဖရန်စစ်ဒီကနေ့မှာတော့သူဟာဖီလာဒဲဖီးယားမြို့ကအချင်းထောင်တစ်ခုစီကိုတွားရောက်มาဖြစ်တယ်လို့လူအများပါဝင်နိုင်မဲ့မြို့လေကဝတ်ပြုစုတောင်းပွဲကိုလည်းဥဆောင်ဝတ်ပြုมาဖြစ်ပါတယ်။ကာရင်ဖွန်ဟိုးဒ်အချင်းထောင်မှာအချင်းသား100လောက်ကိုလည်းပုံဟမ်းမင်းကြီးတွေ့ဆုံဖို့ရှိပါတယ်။စင်ရဲသားတွေ၊ရွှေပြောင်းအခြေချသူတွေ၊အချင်းသားတွေအပါအဝင်အမေကန်ဘေးဖယ်ကျင်ခံထားရသူတွေအပေါ်အသင်းတော်ရဲ့အာရုံစိုက်မှုပိုပြီးရအောင်ဆောင်ရွက်တဲ့အနေနဲ့အခုလိုအချင်းထောင်ကိုတွားရောက်มาလည်းဖြစ်ပါတယ်။အကျဉ်းသားတွေကသူတို့ကိုယ်တိုင်လက်နဲ့လှုပ်ထားတဲ့ပလင်ပုံတစ်ကြားသားထိုင်ခုံတစ်ခုကိုလည်းပိုယဟမင်းကြီးကိုလက်ဆောင်ပေးဖို့အစီအစဉ်ထားပါတယ်။ဒီနောက်မှာတော့ဖီလာဒဲဖီးယားမြို့လယ်ကဘင်ဂျမင်ဖရန်ကလင်ပတ်သွေးလမ်းမကြီးပေါ်မှာပြုလုပ်မဲ့ဝိပုစုတောင်းပွဲကိုလည်းပိုယဟမင်းကြီးတက်ရောက်မှာဖြစ်ပါတယ်ရှင
်။အစ္စလမ်ဘာသာဝင်တွေရဲ့ထွတ်မြတ်ထားတဲ့နေ့စဉ်ဘာသာရေးပွဲတော်ကျင်းပရာဆော်ဒီအာရေဗျနိုင်ငံမက္ကာမြို့အပြင်ဘက်မှာဘုရားဗုဒ္ဓ969ရောက်လူအုပ်ပြီးတည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဆော်ဒီအာရေဗျနိုင်ငံကတောင်းပန်ဖို့အီရန်ကတောင်းဆိုလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံအနေနဲ့လုပ်ရမယ့်တာဝန်ကိုလက်ခံပြီးတည်ဆုံဒဏ်ရာရသူတွေရဲ့မိသားစုဝင်တွေမွတ်စလင်တွေကိုတောင်းပန်တဲ့နယ်လို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခမေနီရဲ့အင်တာနက်စာမျက်နှာပေါ်ကကြေညာချက်မှာတောင်းဆိုထားပါတယ်။ဒီပြဿနာကိုဘယ်သူမှမေ့နိုင်မှာမဟုတ်ဘဲသက်ဆိုင်ရာနိုင်ငံအားလုံးကအလေးနဲ့ထားလှုပ်ဆောင်မှာဖြစ်ပြီးအစ္စလမ်ဘာသာဝင်တိုင်းဝန်းတစ်ခုလုံးမှာမေးခွန်းတွေရှိနေတယ်လို့ကြေညာချက်ကဖော်ပြပါတယ်။စနေနေ့ကပြီးခဲ့တဲ့အစ္စလမ်ဘာသာရေးပွဲတော်မှာဂျာတာပရီနေကမီနမာဖြစ်ပွားတဲ့လူအုပ်ပြီးမှုကြောင့်စုစုပေါင်းဖျားဘူး934ယောက်ဒဏ်ရာရခဲ့တယ်လို့ဆော်ဒီအာရေဗျနိုင်ငံကျန်းမာရေးဝန်ကြီးခလစ်အယ်ဖလစ်ကစနေနေ့ကပြောဆိုပါတယ်။အခုချိန်ထိသိရတဲ့သတင်းအရတည်ဆုံသူတွေထဲမှာအီရန်နိုင်ငံကဖျားဘူး136ယောက်ပါဝင်ပါတယ်။ပျောက်ဆုံးနေသူအီရန်ဖျားဘူး300ထဲမှာလက်ဘရွန်နိုင်ငံဆိုင်ရာအီရန်သံမဟောင်းပါတယ်လို့အီရန်အစိုးရရုပ်မြင်သတင်းဌာနကကြေညာပါတယ်။ဒါဟာဆော်ဒီအာရေဗျနိုင်ငံရဲ့ပြစ်မှုဖြစ်ပြီးစီမံခန့်ခွဲနိုင်စွာမရှိတာကြောင့်လို့အီရန်ကဆွဆွဲပြီးနိုင်ငံတကာတရားရုံးမှတရားစွဲမယ်လို့ဆုံးဖြတ်ထားတဲ့အကြောင်းပြောဆိုပါတယ်။ဒါအပြင်ဆော်ဒီဘုရင်အုပ်ချုပ်ရေးစနစ်ကနှစ်စဉ်လူနှစ်သန်းကျော်တက်ရောက်နေတဲ့ဒီဘာသာရေးပွဲတော်ကိုစီမံခန့်ခွဲနိုင်စွာ မရှိတော့ဘူးလို့လေအီရန်ခေါင်းဆောင်တွေကပြောဆိုပါတယ်ရှင်
။ Syria နိုင်ငံတွင်မှာသတင်းနှစ်ပတ်ကြာစုံစမ်းထောက်လှမ်းပြီးအတည်ပြုနိုင်ခဲ့တဲ့ Islam ရဲ့အစွန်ရောက် ISIS တို့ရဲ့ပြစ်မှတ်တွေကိုပထမဆုံးအကြိမ်၄ချောင်းကနေတိုက်ခိုက်မှုတွေစတင်ပြီလို့ပြင်သစ်နိုင်ငံကပြောဆိုလိုက်ပါတယ်။ Syria နိုင်ငံတွင်ကဘယ်နေရာတွေကိုတိုက်ခိုက်နေတယ်လဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့မထုတ်ပြန်မိနဲ့ပြင်သစ်တို့ဟာကိုကိုကိုကာကွယ်တဲ့အနေနဲ့ပြင်သစ်နိုင်ငံကိုတိုက်ခိုက်ဖို့လေ့ကျင့်ပေးထားတဲ့ Islam ရဲ့အစွန်ရောက် ISIS တွေခိုးလုံနေတဲ့နေရာတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့ပြင်သစ်ဝန်ကြီးချုပ် Manuel Ball ကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနေ့ခင်တိုက်ခိုက်မှုတွေကိုတော့ပြင်သစ်တနိုင်ငံတဲကလှုပ်ဆောင်တာဖြစ်ပြီး Iran နဲ့ Syria နိုင်ငံတွေကအကြမ်းဖက်သမားတွေရဲ့စခန်းတွေကိုတိုက်ခိုက်ချေမှုန်းနေတဲ့ American ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တော့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ပြင်သစ်သမ္မတ François Hollande ရဲ့ယုံကနေလည်းပြောဆိုထားပါတယ်။Islamic စစ်သွေးကြောင့် ISIS တို့ရဲ့အကြမ်းဖက်ချင်းချောက်မှုတွေကိုတွန်းလှန်တိုက်ခိုက်သွားမယ်။ပြင်သစ်ရဲ့ပြတ်သားတဲ့ဂရီကဝတ်ကိုအခိုင်အမာပြသလိုက်တာဖြစ်တယ်လို့လည်းပြင်သစ်သမ္မတကကြေညာချက်မှာထည့်သွင်းပြောဆိုပြီးပြင်သစ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိပါလာတဲ့အခါတိုင်းတိုက်ခိုက်သွားမယ်လို့လည်းထပ်လောင်းပြောကြားထားပါတယ်ရှင်
။ Afghanistan ရဲ့ဝေးလံခေါင်ပြားဒေသမှာရှိတဲ့လုံခြုံရေးတပ်တချို့ကိုရာနေချီတဲ့ Islamic ဆွန်ရ ISIS အဖွဲ့ကတနင်္ဂနွေနေ့အာယုံမတက်ခင်မှာတိုက်ခိုက်ခဲ့တယ်လို့အာဖဂန်နစ္စတန်အရှေ့ပိုင်းဒေသတာဝန်ရှိသူတွေကပြောဆိုပါတယ်။အာဖဂန်နစ္စတန်မှာအစွန်းရောက်တွေပိုပြီးဩဇာတက်ရောက်မှုရှိလာတဲ့ဆိုတဲ့သတင်းတွေလာနေချီထွက်ပေါ်နေပြီးတဲ့နောက်အခုတိုက်ခိုက်မှုဖြစ်လာတာဖြစ်ပါတယ်။အာဖဂန်ရာရှိတွေဘက်ကပြောဆိုတဲ့တိုက်ခိုက်ခံမှုကအတည်ပြုနိုင်ပြီးဆိုရင်တော့ဒီတိုက်ခိုက်မှုကအစ္စလာမစ်အစွန်းရောက် ISIS တွေရဲ့အာဖဂန်အစိုးရတပ်ဖွဲ့ပေါ်ပထမဆုံးအကြိမ်ပြင်းထန်တဲ့ထိုးစစ်လည်းဖြစ်ပါတယ်။အခုတိုက်ပွဲတွေကတော့ပါကစ္စတန်နဲ့နေဆက်တောင်ထူရက်တဲ့နန်ဂါဟာခရိုင်အချင်းဒေသမှာဖြစ်ပွားခဲ့တာပါအစွန်းရောက် ISIS တပ်သား35ယောက်သေဆုံးပြီးအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်2ယောက်သေဆုံးတယ်လို့ဒေသအုပ်ချုပ်ရေးမှူးဟာဂျစ်ခါလစ်မူဂျဟစ်က VOA ကိုပြောဆိုပါတယ်လက်နက်အပြည့်အစုံကင်ထားတဲ့စစ်သွေးကြွအများစုကပါကစ္စတန်နိုင်ငံသားတွေဖြစ်တယ်လို့လည်းသူကဆွဆွဲပြောဆိုပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့တရားလွတ်လပ်တဲ့အသေးစိတ်အတည်ပြုချက်တွေတော့မရှိသေးပါဘူးရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။ Syria, Iraq နိုင်ငံတို့ကအများအပြားပါဝင်တဲ့ရွှေပြောင်းဒုက္ခသည်ထောက်နဲ့ချီပြီး Croatia နိုင်ငံတွင်ကိုမနေ့ကထပ်ပြီးတော့ရောက်လာခဲ့ပါတယ်။ Serbia, Hungary နဲ့တခြားနိုင်ငံကတာဝန်ရှိသူတွေအားလုံးကိုပူးပေါင်းဆောင်ရွက်ကြဖို့ Croatia ကာကွယ်ရေးဝန်ကြီးကတိုက်တွန်းပါတယ်။ရွှေပြောင်းဒုက္ခသည်အရေးကတနိုင်ငံတည်းရဲ့ပြဿနာမဟုတ်ပါဘူး။နိုင်ငံ3ခုလောက်ရဲ့ပြဿနာလည်းမဟုတ်ပါဘူး။ဥရောပတိုက်တစ်ခုလုံးရဲ့ပြဿနာဖြစ်ပါတယ်လို့ခရိုအေးရှားကာကွယ်ရေးဝန်ကြီးကပြောဆိုသွားပါတယ်။သတင်းတစ်ပတ်ကြာတားဆီးထားခဲ့တဲ့ဆာဗီးယားနိုင်ငံရဲ့နေဆက်ကိုခရိုအေးရှားကပြန်လည်ဖွင့်ပေးလိုက်ပြီးနောက်တည့်မှာဒုက္ခသည်တွေအလုံးအရှင်းနဲ့ဝင်ရောက်လာကြတာဖြစ်ပါတယ်။ဒီလိုနေဆက်အတားဆီးတွေကြောင့်လည်းနှစ်နိုင်ငံကြားဆက်ဆံရေးတော်တော်ကိုတင်းမာခဲ့တာဖြစ်ပါတယ်။အတားဆီးတွေကိုဖယ်ရှားလိုက်ပြီးနောက်တနေ့မှာပဲရွှေပြောင်းဒုက္ခသည်တွေဝင်ရောက်လာတာဖြစ်ပြီးဒုတိယကမ္ဘာစစ်ပြီးချိန်ကတည်းကနေစလို့ဥရောပတိုက်အတွက်အကြီးမားဆုံးလူသားချင်းစာနာမှုဆိုင်ရာအစီအစဉ်ကိုအရေးယူလှုပ်ဆောင်ဖို့ဥရောပသမ္မတအရေးပေါ်ညီလာခံကဆုံးဖြတ်လိုက်ပြီးနှစ်ရက်ကြာမှပဲရွှေပြောင်းဒုက္ခသည်ထောင်းနဲ့ချီပြီးထပ်မံရောက်ရှိလာခဲ့တာလည်းဖြစ်ပါရဲ့ရှင
်စပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးမထွက်ရေးကိုဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲကိုကက်တလိုနီးယားမှာဒီနေ့တနင်္ဂနွေနေ့မှာကျင်းပနေပါတယ်လူလူစစ်တမ်းတွေအရပါလီမန်ရွေးကောက်ပွဲမှာခွဲထွက်ဖို့အတွက်ဆောင်ရွက်မဲ့ပါတီတွေကအမတ်နေရာအများစုရလိမ့်မယ်လို့မျှော်လင့်ရပါတယ်ဒီကပွဲမှာသူတို့ပါတီအနိုင်ရရင်ကက်တလိုနီးယားနဲ့အဓိကမြို့တော်ဘာစီလိုနာကိုစပိန်ကနေခွဲထွက်ပြီး2019ခုနှစ်မှာလွတ်လပ်တဲ့ကက်တလိုနီးယားနိုင်ငံဖြစ်နေဖို့ဆောင်းသွားမယ်လို့ခွဲထွက်ရေးကောင်းဆောင်တွေကတန်တိတ်ထန်ချကြပါတယ်။လူဦးရေ 9.5 သန်းရှိတဲ့ကက်တလိုနီးယားအနေနဲ့2006ခုနှစ်ကနိုင်ငံတစ်ခုဖြစ်ကြေညာခဲ့ပေမဲ့ဒီကြေညာချက်ကိုအခြေခံဥပဒေခုံရုံးကနောက်ပိုင်းမှာပယ်ချခဲ့ပါတယ်။စပိန်နိုင်ငံရဲ့အခြေခံဥပဒေကကိုယ်ပိုင်ရုပ်ချုပ်ခွင့်ရကက်တလိုနီးယားဒေသကိုလွတ်လပ်ရေးကြေညာခွင့်မလုပ်နိုင်အောင်ဟန့်တားထားတယ်လို့ဝန်ကြီးချုပ်မာရီယိုနာရာဂျွိုင်းကပြောဆိုပါတယ်။စပိန်နိုင်ငံရဲ့ချမ်းသာကြွယ်ဝမှုရှိဆုံးဒေသဖြစ်တဲ့ကက်တလိုနီးယားဟာကိုယ်ပိုင်ဘာသာစကားနဲ့ယဉ်ကျေးမှုတွေရှိပြီးပိုပြီးခွင့်ရပြည်ဝတွေကိုယ်ပိုင်ရုပ်ချုပ်ခွင့်ရဖို့နှစ်ပေါင်းများစွာကြိုးစားနေရလည်းဖြစ်ပါတယ်
။စီးရဲတဲ့နိုင်ငံတွေအတွက်ဖွံ့ဖြိုးရေးအကူအညီပေးမဲ့ကမ္ဘာတဝန်းကထောက်ပံ့ရေးရန်ပုံငွေအတွက်တရုတ်တို့ကဒေါ်လာ 12,000 လှူဒါန်းမယ်လို့တရုတ်သမ္မတကပြောဆိုလိုက်ပါတယ်။ ကမ္ဘာတစ်လောင်းကိုကြည့်လိုက်မယ်ဆိုရင်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးဟာအချိန်နဲ့အမျှဆက်ပြီးတော့လိုအပ်နေဆဲဖြစ်ပြီးလက်တလောဥရောပမှာရင်ဆိုင်နေရတဲ့ဒုက္ခသည်ပြဿနာအပါအဝင်ကမ္ဘာမှာရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းဖို့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးကိုတိုးတက်အောင်လုပ်ဖို့ကလွယ်လို့တခြားဖြေရှင်းချက်မရှိဘူးလို့တရုတ်သမ္မတရှီဂျင်းပင်ကပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာဖွံ့ဖြိုးမှုအ ਨੇ ဆုံးတိုင်းပြည်တွေမှာရင်းနှီးမြှုပ်နှံမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းတရုတ်သမ္မတကမနေ့စနေနေ့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ညီလာခံမှာကတိပြုပြောဆိုခဲ့ပါတယ်ရှင
်
။သတင်းတွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကကြီးညာပေးခဲ့တာပါ။ခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားတပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရစရေးစာချုပ်အပြစ်သက်ချုပ်ဆိုနိုင်ဖို့စူးစမ်းနေချိန်မှာပဲတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်ပြီးစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်နေပါတယ်။ဒီစစ်ရေးတင်းမာမှုတွေကြောင့်လာမယ့်2015ရွေးကောက်ပွဲအတွက်နယ်မြေရင်းပါတီစီရင်ရေးလှုပ်ရှားမှုတွေကိုလက်နက်ကိုင်အဖွဲ့တွေဘက်ကပိတ်ပင်မှုတွေနဲ့အတူရွေးကောက်ပွဲကျင်းပနိုင်ရေးလုံခြုံရေးကစိုးရိမ်စရာအနေအထားမှာဖြစ်နေပါတယ်။တိုင်းရင်းသားဒေသတွေကပိုတိုးလာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အခက်အခဲဒုက္ခတွေကြုံတွေ့နေရတဲ့အခြေအနေအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။အခုဆိုရင်ကချင်ပြည်နယ်ရှမ်းပြည်နယ်ပလောင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတချို့မှာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်တဲ့အကြိမ်ကြီးများလာနေပြီးစစ်ရေးတင်းမာမှုအရှိန်ကမြင့်တက်လာနေပါတယ်။လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့ကိုချန့်လှပ်ပြီးတော့တနိုင်ငံလုံးတိုင်းဒါနဲ့အပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်မရေးထိုးဘူးလို့ပလောင်ပြည်နယ်လူမျိုးရေးတပ်ဦးကဒီကနေ့ကြေညာလိုက်ပါတယ်။တောင်မျိုးသားလူမျိုးရေးတပ်မတော် TLL ရဲ့ပြောခွင့်ရဦးမိုင်းအိုက်ကျော်က
သူရဘက်ကတော့စံကဖော်နေရင်တို့မယ်ဂျာနယ်ဖော်ကိုနော်မလိုက်သူဘယ်ဖော်ပဲကြံကြံတိုက်ပွဲရဆက်ဖြစ်နေလို့ရှိတော့ဒီစာချုပ်ကတော့သူရဲ့နာမည်ဦးကတနိုင်ငံလုံးပြီးခဲ့ရစီစာချုပ်ကိုခေါ်တယ်။ဒါပေမဲ့တချို့ဖွဲ့ကြံတော့မယ်ဆိုတော့တိုက်ပွဲကတော့တော်လျှောက်ဖြစ်လာမယ်။တော်လျှောက်ဖြစ်လာလို့အဲ့ဒါနဲ့လည်းတိုင်းတပ်ပြီးလည်းချိုးတော့မဆောင်တော့ဘူး
။ရှမ်းပြည်နယ်အတွင်းမှာလည်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့မြမတပ်ဖက်ကလည်းစစ်အားတွေတိုးချဲ့လာနေလို့နယ်မြေတွင်းမှာစစ်ရေးတင်းမာမှုအရှိန်ကမြင့်နေစေအနေအထားဖြစ်တယ်လို့ SSA တောင်ပိုင်းတပ်ကဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်။အစိုးရတပ်နဲ့ကျွန်တော်တို့တပ်ကတော့တိုက်ပွဲတွေဖြစ်ဖို့တိုက်ဖို့ခိုက်ဖို့ကရခိုင်နှုန်းများနေတယ်လို့ကျွန်တော်တို့အဲ့လိုတွန်းတက်နိုင်ပါတယ်။ယနေ့ထက်ထိတိုက်ပွဲတွေလည်းဖြစ်နေတယ်။ NGA ဖို့ဖို့ဆိုတာကလည်းကျွန်တော်တို့မအတင်ဖြစ်ပါပြီလို့လည်းပြောပါတယ်။ဆိုတော့အပြစ်ခတ်ရစဲရေးလက်မှတ်ထုတ်မယ်ဆိုပြီးတော့ပြောနေတယ်အဲကြားမှာပဲတိုက်ပွဲတွေကလည်းဖြစ်လာတယ်ဆိုတော့ကျွန်တော်တပ်သားတွေရဲ့ယုံကြည်မှုကိုထိခိုက်စေတဲ့အနေထားတော့ရှိပါတယ်လို့ပြောလို့ရပါတယ်
။မြန်မာတပ်နဲ့ကချင်လူမျိုးရေး KIA တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေစေဖြစ်တဲ့ကချင်ပြည်နယ်ဗမော်ခရိုင်မန်စီနဲ့မန်ခေါင်ဒေသတွေမှာတော့နယ်မြေတွင်းမှာအစိုးရတပ်ဖက်ကလုံခြုံရေးတင်းကျပ်ထားပါတယ်။ဒါကြောင့်တွာလာရေးခက်ခဲနေတဲ့စစ်ဘေးရှောင်ဒေသခံပြည်သူတွေအတွက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုအကူအညီတောင်းခံဖို့စူးစမ်းနေကြပါတယ်လို့မိုင်းခေါင်ကြီးရွာတာဝန်ခံဦးစပေါင်းတော်ကပြောပါတယ်
။ခိုတီလက်နက်ကြီးရွာချုပ်တုံပြီးတော့အခုအရက်ခွဲကလူတွေကနေလို့မရဘူးသူရစစ်တပ်ကမောင်းထုတ်ပြီးမှအဲ့မှာမိုင်းခေါင်ထားပါတယ်နွားတွေဝန်ဒီနေရာမှာကျွန်တော်မိုင်းခေါင်ထားပါတယ်အဲ့ကြောင့်ခုကျွန်တော်အုတ်ချိုးရေးမူရောကျွန်တော်နိုင်ငံအဖွဲ့ရှိရောပုံကြီးတွေရောဒီဘာသာရေးသုံးဖွဲ့ရဆုံပြီးမှအခုဒီမှာအစည်းအဝေးကျွန်တော်တို့ထိုင်နေပါတယ်အဲ့ဒါဒီစစ်တပ်ကနေလက်နက်ချင်းထုတ်ပေးဖို့ယူအမအဲလက်နက်ချင်းထုတ်ဖို့ပြီးတော့ယူအမရမ်းပြီးမှမဖြစ်ဖို့အဲ့ကျွန်တော်တို့ဒီမှာတာဝန်ချတဲ့ဒီတိုင်းရင်းမိုးတွေကိုကျွန်တော်တို့ကအတနာခံဖို့အတွက်ကျွန်တော်အခုဖြစ်ရှင်းနေပါတယ်
ဒီလိုမျိုးတိုင်းရင်းသားနေမြေတွေကစီးရဲတင်းမာနေတဲ့အခြေအနေတွေကြောင့်ဒေသတွေလုံခြုံရေးစိုးရိမ်ရလို့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးတွေလာမလုပ်ဖို့ဆက်ပြီးတော့တားမြစ်ထားစေအနေထားဖြစ်ပါတယ်လို့ RCSS SSA တောင်ပိုင်းတပ်ကဗိုလ်မှူးကြီးဆိုင်လာကပြောပါတယ်တအောင်ပလောင်အဖွဲ့အနေနဲ့ကတော့2008အခြေခံဥပဒေကိုအခြေခံထားတဲ့2015ရွေးကောက်ပွဲကိုမထောက်ခံပေမဲ့လို့နေမြေထဲမှာနိုင်ငံရေးပါတီတွေလာရောက်မဲဆွဲစည်းရုံးလှုပ်ရှားမှုကိုတော့ကန့်ကွက်မှာမဟုတ်ဘူးလို့ဆိုပါတယ်ဒါပေမဲ့လူမျိုးတစ်မျိုးနဲ့တစ်မျိုးပရိပခဖြစ်စေမဲ့နောက်ပလောင်လူမျိုးတွေကိုနှိမ်ချပုတ်ခတ်စော်ကားတဲ့အတုံးနှုံးတွေနဲ့ဟောပြောလာမှုတွေကိုတော့လက်ခံမှာမဟုတ်ဘူးလို့တအောင်ပလောင်တပ်ဖက်ကပြောပါတယ်။ဒါကြောင့်အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့ကြားတနိုင်ငံလုံးအပြစ်ရစာချုပ် NCA အပိသက်ချုပ်ဆိုနိုင်ရေးငြိမ်းချမ်းရေးကြိုးပမ်းချက်ကအောင်မြင်ပါမလားဆိုတဲ့စိုးရိမ်မှုတွေနဲ့အတူတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပဖို့ပြင်ဆင်နေတဲ့လာမယ့်2015ရွေးကောက်ပွဲမှာစီရေးတင်းမာနေတဲ့တိုင်းရင်းဒေသတွေမှာလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲကျင်းပနိုင်ခြေရှိပါမလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်လာနေပါတယ်ရှင်
။မဆုမမရှင် ခုတော့အားကစားကလောင်ရှင်လည်းဖြစ်ဝရင်သတင်းစာဆရာလည်းဖြစ်တဲ့ခင်မောင်ထွေးပြင်မနာရဲ့နိုင်ရည်သတင်းကိုဆက်ပြီးတော့တင်ပြပါမယ်ရှင်မြန်မာနိုင်ငံရဲ့ဝရင်အားကစားကလောင်ရှင်ခင်မောင်ထွေးပြင်မနာဟာဒီကနေ့စက်တင်ဘာလ28ရက်မှာလူကြီးယောဂာနဲ့ရန်ကုန်မြို့ရွှေကုန်းတိုင်းအထူးကုဆေးရုံ SSC မှာကွယ်လွန်သွားပါပြီ။ခင်မောင်ထွေးပြင်မနာဟာမြန်မာအားကစားတိုးတက်ရေးဆောင်မတွေကိုစင်ဆက်မပြတ်ရေးသားခဲ့သလို VOA ရဲ့အားကစားအစီအစဉ်မှာသုံးသက်ချက်တွေပေးခဲ့သူလည်းဖြစ်ပါတယ်။ခင်မောင်ထွေးပြင်မနာဟာမြန်မာဘောလုံးအဖွဲ့ချုပ်မှာအမှုဆောင်အဖြစ်လည်းတာဝန်ထမ်းဆောင်ခဲ့ပါသေးတယ်။အတွေ့အကြုံရင့်ကျက်တဲ့သတင်းစာဆရာကြီးတူဦးလည်းဖြစ်တဲ့ဦးခင်မောင်ထွေးကိုဆုံရှုံလိုက်ရတာနဲ့ပတ်သက်လို့တက်လန်းအားကစားချာနယ်တိုက်ရဲ့အက်ဒီတာချုပ်ဦးချေဝင်းမောင်က VOA ကိုအခုလိုပြောပါရယ
်တို့မြန်မာအားကစားစာပေလောကအတွက်အင်မတန်ကြီးမားတဲ့သမိုင်းစာအုပ်တအုပ်ဆုံရှုံသွားတယ်လို့ပါပဲဘာကြောင့်လဲဆိုတော့ဘာလို့ဖြစ်တယ်လဲနောက်ပိုင်းမှာသူကဘုဒ္ဓဆောင်သတင်းစာမှာအကစားကလောင်ရှင်လည်းဖြစ်တယ်နောက်တစ်ခါဦးသိန်းဖိနေရဲ့လက်အောက်မှာသူဒီတင်းတော်တော်များများပေါ့နော်ဟိုဖြစ်တော့ကဂျာတလစ်ပေါ့လှုပ်လှုပ်ခဲ့လှုပ်ခဲ့ပြီးတော့ရတရယူပြီးတဲ့နောက်ပိုင်းမှာလည်းဘိုးတော်သတင်းစာရတရယူပြီးတဲ့နောက်ပိုင်းမှာလည်းသူကကျွန်တော်တို့မပါယူမှာပေါ်သွန်းလာတဲ့အကစားဂျာနယ်တွေမှာအခုကွယ်လွန်တဲ့အချိန်ထိအဆက်မပြတ်စောင်းမားတွေမြမဘောလုံးတိုးတက်ရေးအတွက်မြမအကစားတိုးတက်ရေးအတွက်ဆောင်မှမြောင်များစွာရေးသားခဲ့ပါတယ်ဒါတော်တော်လေးကျွန်တော်တို့အားကစားစာပြေတော့ခါတော့တော်တော်လေးကြီးမားတဲ့သုံးဆုံးမှုတစ်ခုလို့ထင်ပါတယ
်ခင်မောင်ထွေးပြင်မနာဟာမြမဆိုရှယ်လစ်ခေတ်ကလေးကအစိုးရသတင်းစာတွေမှာအားကစားသတင်းဆောင်မတွေကိုဆက်တိုက်ဆိုသလိုရေးသားခဲ့ပါတယ်လွန်ခဲ့တဲ့10နှစ်လောက်ကဒီကနေ့ခေတ်လောက်ပွင့်လင်းလွတ်လပ်မှုမရှိသေးတဲ့သတင်းလောကမှာနိုင်ငံရေးနဲ့ဆိုင်တဲ့သတင်းရေးသားမှုတွေကိုကန့်သတ်ထားချိန်မှာလဲဦးခင်မောင်ထွေးဟာသတင်းစာဂျာနယ်တွေမှာအားကစားဆောင်မတွေကိုဆက်တိုက်ဆိုသလိုရေးသားခဲ့ပါတယ်မကယ်လွန်ခင်အချိန်ထိလဲအားကစားသုံးသက်ချက်တွေကိုရေးသားခဲ့သူဖြစ်ပါတယ်။တရင်းမီဒီယာပွင့်လင်းမှုတချို့ရှိလာတဲ့ဒီကနေ့ခေတ်မှာတရင်းလောကနဲ့ပြတ်တောက်သွားခဲ့တဲ့မျိုးဆက်တွေအတွဲရှေ့မီနောက်မီဖြစ်တဲ့ဝရင်တရင်းစာဆရာကြီးခင်မောင်ထွေးပြင်မနာဟာတရင်းလောကအပေါ်ကောင်းတဲ့အကျိုးဖြစ်ထွန်းစေခဲ့တယ်လို့လဲဦးချေဝင်းမောင်ကအခုလိုပြောပါတယ်
။ဆရာကြီးဦးခင်မောင်ထွေးဒီအလွန်ဟိုအတွေ့အကြုံရင့်ကျက်တဲ့ကြာရင်တွေရင့်ကျက်တဲ့တရင်းစာဆရာတဦးလည်းဖြစ်တယ်။အားကစားကလောင်ရှင်တဦးသာမကဘူးသူကကရင်သာဆရာတူလက်ချက်တဲ့အတွက်ကြောင့်သူကခြေပိုင်းမှာကျွန်တော်တို့မမိလိုက်တဲ့ဘုဒ္ဓထောင်တို့ကျေးမှုလို့ဆရာကြီးဦးဥပလာတို့ခက်ကကရင်သာခက်ကအတွေ့အကြုံတွေနဲ့သူတို့ကကရင်သာသမားဘဝကိုဖြတ်တန်းခဲ့ပြီးတာဖြစ်တဲ့အတွက်ကြောင့်ဒီနေ့ခက်ဓာတ်ထဲမှာကျွန်တော်တို့ဒီဥမေဝင်းလက်ထက်မှာကျွန်တော်တို့ဒီဂျန်ဂျာနယ်လစ်ဂျိုးဆက်ပြတ်သွားတယ်ကျွန်တော်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီမှာမီဒီယာမထောင်းကားဘူးကရင်သာဆရာကြီးပျောက်ကွယ်သွားတဲ့အခြေအနေမျိုးမှာဒီနေ့ခက်ကရင်သာလူငယ်လေးတွေပေါ်လာတဲ့အချိန်မှာသူကအများကြီးအဲကြတတ်နိုင်တယ်ညွှန်ကြားနိုင်တယ်နောက်တစ်ခုကပညာတွေအများကြီးပေးနိုင်တယ်အတွေ့အကြုံတွေပြောပြနိုင်တယ်အထူးသဖြင့်တော့အားကစားနဲ့ပတ်သက်လို့ရှိရယ်ကိုတော့အတွေ့အကြုံလေးဒီနေ့ဒီမောက်ခွင့်အတွေ့အကြုံလေးကိုအများကြီးပေးဝေနိုင်တဲ့ဆရာကြီးတွေဖြစ်ပါတယ
်ခင်မောင်ထွေးပြင်မနာဟာ11 Media Group ကထုတ်ဝေတဲ့မြမဘောလုံးသမိုင်းမှတ်တမ်းစာအုပ်ကိုပြုစုရာမှာလဲဥဆောင်ပါဝင်ခဲ့သူဖြစ်ပြီးတော့2009ခုနှစ်ကလေးကစတင်ထုတ်ဝေခဲ့တဲ့တက်လန်းအားကစားချာနယ်မှာလဲကွယ်လွန်သွားချိန်အထိအားကစားသတင်းဆောင်မတွေကိုအပတ်စဉ်မပြတ်ရေးသားနေသူဖြစ်ပါတယ်။ကွယ်လွန်သွားတဲ့အရွယ်မှာခင်မောင်ထွေးပြင်မနာဟာအသက်85နှစ်ရှိပြီဖြစ်ပြီးဇနီးနဲ့သားသမီး6ယောက်ကျန်ရစ်ခဲ့ပါတယ်ရှင်။ဗီယိုအေကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလှည့်ပါလက်ရှိအာဏာရပြည်ခိုင်ဖြိုးပါတီရဲ့ပူတွဲဥက္ကဋ္ဌတာဝန်ယူထားရချိန်မှာရွေးကောက်ပွဲမှာပါတီအောင်နိုင်ရေးကိုပဲအယုံစိုက်ထားတယ်လို့ဦးထေဦးကပြောလိုက်ပါတယ်သူ့အနေနဲ့သမရဖြစ်ဖို့အတွက်အယုံကိုမစိုက်ပဲရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီအနိုင်ရရေးကိုပဲဦးစားပေးလုပ်နေတယ်လို့ VOA မြန်မာပိုင်းနဲ့တီးတက်မေးမြန်းခန်းတစ်ခုမှာပြောကြားခဲ့တာပါရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကပြည်ခိုင်ဖြိုးပါတီပူတွဲဥက္ကဋ္ဌဦးထေဦးကိုမေးမြန်းထားပါတယ်ရှင်
မင်္ဂလာပါခင်ဗျာ
ကျမတို့ခုလိုမျိုးပြည်အောင်စုကြံ့ခိုင်ကြီးနဲ့ဖွံ့ဖြိုးရေးအသင်းဌာနချုပ်ပြီးမှလာပြီးတွေ့ဆုံမိမြောင်းနေပြတဲ့အတွက်ဒုက္ခထာယူအများကြီးကျေးဇူးတင်ပါတယ်ရှင
်ကျွန်တော်ကလည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုရွေးကောက်ပွဲကလည်းနှီးကပ်လာပါပြီနိုဝင်ဘာလ10ရက်နေ့ဆိုတော့လည်းတိတ်မလို့တော့ပါဘူ
းဟုတ်ကဲ့ပါ
အဲ့တော့ဒီပြည်ခိုင်ဖြိုးပါတီအနေနဲ့ဒီပါတီဝင်ဥယျာဉ်အားဖြင့်ဆိုရင်တော့တော်တော်လေးများတာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
ဘလောက်လောက်ရှိလဲမသိဘူး9.9%လောက်ရှိ
အဲကျွန်တော်တို့9.9%ဆို6တန်းနီးပါရှိပါတယ်
6တန်းနီးပါလောက်ရှိတယ်နော်ဒါပေမဲ့ဒီပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့ ဒီစီးရင်နေအရာကြည့်လိုက်မယ်ဆိုလို့ရှင်ကိုစရဲလောင်းတင်သွင်းတဲ့နေရာမှာဟိုဒုတိယလောက်အဆင့်မှာပဲရှိနေပါတယ်အဲ့ဒါဘာဖြစ်လို့များပါလဲရှင
်အဲ့ဒါကကျွန်တော်တို့တချို့နယ်မြေတွေပေါ့နော်တချို့နယ်မြေတွေမှာအထူးသဖြင့်တိုင်းသားနယ်မြေတွေပါတိုင်းသားနယ်မြေတွေကိုယ်ပိုင်ဥချုပ်ခွင့်ရတိုင်းသားနယ်မြေတွေမှာကကျွန်တော်တို့ဝင်မပြိုင်ဘာလို့တိုင်းသားတွေအတွက်ကိုကျွန်တော်တို့ပြီးတယ်ဥပမာအဖြစ်ပလောင်ဒေသကျွန်တော်တို့မပြိုင်ပါဘူးပိုးဒေသမပြိုင်ပါဘူးနော်အလားတူပဲကျွန်တော်တို့ဝါဒေသမှာကျွန်တော်တို့မပြိုင်ဒါကြောင့်ဒီဥစ္စာတွေကတော့နည်းအဲဝါဒေသတို့ဘာလို့ဆိုတဲ့နေရာတွေကြတော့သူတို့ပါတီတွေကိုအသီးသီးကိုစားပြုတဲ့ဖွဲ့စည်းထားတဲ့ပြည်ခိုင်မှုပါတီမဟုတ်တော့ပါတီများကဝင်ပြိုင်တယ်ဒါတီတီချက်ကြောင့်လည်းဒီဥစ္စာနည်းသွားတယ်လို့ပဲပြောလို့ရ
โอเคပါဒီရံမုံငွေအနေနဲ့ကြတော့တခြားပါတီတွေနဲ့ရှင်လို့ရှင်ဒီပြည်ခိုင်ဖြိုးပါတီရဲ့ရံမုံကတော့တောင်ဆုံးလို့ပြောအောင်ပါပေါ့เนาะအဲ့တော့ဒီရံမုံငွေနဲ့ပတ်သက်ပြီးတော့ဥမာဆိုလို့ရှင်ဒီပြည်သူလွတ်တော်ကိုယ်စားလှယ်လောင်းနေပေါ့เนาะတခြားပါတီတွေကဆိုကိုစည်းရိမ်နဲ့ကိုထုတ်ပြီးတော့သွင်းကြရပါတင်ကြရပါတယ်အဲ့တော့ဒီပြည်ခိုင်ဖြိုးပါတီအနေနဲ့ရောကိုယ်စားလှယ်လောင်းတွေအတွက်ကိုပါတီကအကုန်ကြခံတာပါလားသူတို့တတိပုဂ္ဂလအနေနဲ့ပေးကြရတာပါလား
အဲကျွန်တော်တို့တချို့ပုဂ္ဂိုလ်တွေကတော့ပါတီအနေနဲ့ကတော့အလုံးအကုန်ကြခံတယ်သို့တော်လည်းပဲကျွန်တော်တို့ကိုယ်စားလှယ်လောင်းတွေရဲ့ဆန္ဒပါပဲကိုယ်စားလှယ်လောင်းတွေတချို့ဆန္ဒအရာတော့ဒီငွေမဟုတ်ဘူးသူတို့ကိုယ်တိုင်ကျွန်တော်သူတို့ကိုယ်တိုင်ကိုယ်ပိုင်ငွေနဲ့ဝင်တဲ့ကိုယ်စားလှယ်တွေလည်းရှိပါတယ်သို့တော်လည်းပဲအခက်အခဲဖြစ်တယ်ပြည်သူအတွက်လည်းပဲဒီကိုယ်စားလှယ်လောင်းတွေအကျိုးပေါ့အကျိုးရှိအောင်လုပ်နိုင်မယ်လို့ပါတီကလည်းယုံကြည်တယ်နော်လက်တွေမှာလည်းလုပ်နိုင်တယ်လို့ဆိုတဲ့လုံကြည်လုံဥစားလက်တွေမှာလည်းလုပ်နိုင်တယ်လို့ကျွန်တော်တို့ယုံကြည်တဲ့လူတွေကိုတော့သူတို့အခက်အခဲရှိတယ်ဆိုကျွန်တော်ပြောပါတယ်
ဟုတ်ကဲ့ပါအခုဒီတက်မတော်သားကိုယ်စားလှယ်တွေပေါ့နော်အများရန်နဲ့ညင်းပွားနေကြတာပေါ့လူလူအမြင်နဲ့လည်းအမြင်မကြည်လင်ဘူးပေါ့နော်ဒီတက်မတော်သားကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့ဒီခုတက်မတော်သားကိုယ်စားလှယ်တွေကရှိပြီးသားတက်မတော်သားကိုယ်စားလှယ်တွေပြင်ကိုနောက်ထပ်ထပ်ပြီးတော့တက်မတော်ကနေပြီးတော့နှုတ်ထွက်ပြီးတော့ဒီပြည်ဟန်ပြိုးပါတီတွေကိုဝင်နေပေါ့နော်အဲ့တော့100ကျော်ဟိုဘက်ကနေ150လောက်ဟိုစီးရင်တင်သွင်းတဲ့အထက်မှာဒီပါတီကနေပြီးတော့50ကျော်ကျော်လောက်ပဲလက်ခံခဲ့တယ်အဲ့ဒါကြောင့်မလို့ပါတီတွင်းမှာပေါ်လေပဋိပက္ခတွေဖြစ်ခဲ့ရတယ်ဆိုပြီးတော့တည်င်းနေထွက်ပါတယ
်ကျွန်တော်တို့ပထမတစ်ချက်ကတော့ပါတီဆိုတာကပါတီဝင်ဖြစ်ခံယူတယ်ဆိုတော့ကိုယ်တိုင်ယုံမှဖြစ်တယ်ပါတီဖြစ်ဆိုလို့ရှိရင်ခံယူမယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေ2008ကသတ်မှတ်ထားတာဝန်ထမ်းမဟုတ်ပါဘူးအဲ့တော့ဝန်ထမ်းကနေအငြင်းစားယူလာတဲ့ပုဂ္ဂိုလ်တယောက်ဟာနော်ပါတီကိုဝင်ရင်လည်းဆိုရင်ကျွန်တော်တို့သူ့မှာတခြားအကြောင်းချက်လည်းမမေ့ရမှရှိဘူးနော်ပြစ်ချက်တွေလည်းမမေ့ရမရှိဘူးပါတီဝင်တယောက်ဖြစ်ကျွန်တော်တို့လက်ခံနိုင်တဲ့အတိုင်းအတာအထိရှိတယ်ဆိုရင်ပါတီဝင်ဖြစ်လက်ခံပါတယ်အဲနောက်တော့ကဒီပုဂ္ဂိုလ်ကကျွန်တော်တို့ပါတီဝင်ဖြစ်လက်ခံပြီးတဲ့အချိန်မှာသူဒီသူ့ရဲ့နယ်မြေဒေသအတွက်ကိုတကယ်အကျိုးရှိနိုင်တယ်အကျိုးရှိအောင်လုပ်နိုင်စွမ်းရှိတယ်ဆိုတော့ပုဂ္ဂိုလ်မျိုးဆိုလို့ရှိရင်လည်းကိုယ်စားလှယ်လောင်းဖြစ်ကျွန်တော်ယူပါတယ်နော်သို့တော်လည်းပဲလာတက်ကလူကြီးကဒီမှာလာပြီးတော့မှတိုးပေါအောင်လုပ်ထားမှုပေါ့သူတို့တက်နဲ့မပတ်သက်တော့ဘူးပင်စင်ယူသွားပြီကျွန်တော်လည်းတက်မတော်သားတယောက်ပဲလေအခုကျွန်တော်တက်မတော်နဲ့ကျွန်တော်နဲ့မပတ်သက်ဘူးအလားတူပဲသူတို့လည်းပဲနော်တက်မတော်နဲ့တော့မပတ်သက်တော့ဘူးသို့တော်လည်းပဲခင်မင်မှုအတိုင်းတာတော့ရှိမှာပေါ့နော်အလားတူပါပဲနော်အစိုးရအဖွဲ့မှာရှိနေတဲ့ပုဂ္ဂိုလ်တချို့ကလည်းပဲအစိုးရအဖွဲ့အလုပ်ကိုနှုတ်ထွက်ပြီးတော့မှကျွန်တော်တို့ပါတီကိုရောက်လာကြတယ်အဲရောက်လာကြတဲ့အချိန်ကျတော့နော်ရောက်လာကြတဲ့အချိန်ကျတော့သူတို့ဒီတကယ်အကျိုးရှိအောင်လုပ်မယ်နော်ကျွန်တော်တို့မှာတတ်မှတ်ချက်တွေရှိပါတယ်ဟိုအဓိကအချက်ကတော့ပါတီရဲ့မူဝါဒလမ်းစဉ်နော်နောက်ပါတီကနေပြီးတော့မှဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေအလုံးကနိုင်ငံနဲ့ပြည်သူအတွက်အကျိုးရှိတယ်လို့ယုံရမှာပေါ့သူဒါပါတီဖြစ်ခံယူရမှာပေါ့ပါတီရဲ့လမ်းညွှန်မှုတွေကိုလည်းသူတို့လက်ခံရမှာပေါ့အဲ့လိုလူမျိုးစုပါတီဝင်ဖြစ်ကျွန်တော်ခေါ်တယ်ပါတီဝင်ဖြစ်ဘယ်သူမှမကန့်ကွက်ပါဘူးကျွန်တော်ခေါ်ပါတယ်ခေါ်ပြီးတဲ့အချိန်ကျတော့ကိုယ်စားလှယ်လောင်းယူတာကတော့အဲ့ဒီနယ်မြေဒေသမှာတကယ်အကျိုးရှိအောင်လုပ်နိုင်သလားနော်သူအချင်းစရိုက်တောက်ပါအကုန်လုံးကျွန်တော်စဉ်းစားတာပေါ့အချက်တွေအများကြီးရှိပါတယ်ကျွန်တော်စီစစ်တဲ့အချက်တွေအဲ့ဒီပုံမှာဆိုရင်ကိုယ်စားလှယ်လောင်းအဖြစ်ကျွန်တော်ယူပါတယ်ယူတဲ့နေရာမှာလည်းပဲကျွန်တော်တို့ပါတီမှာအောက်ခြေမှာချပြပြီးမှနော်ပါတီဝင်ထဲမှာအောက်ခြေမှာချပြတယ်ချပြပြီးတော့မှကျွန်တော်တို့ရှိမှလည်းတစ်ခါတည်းကျတော့ကျွန်တော်တို့ယူထားတဲ့လူလည်းရှိထတာပေါ့ရှိတာပေါ့အဲရှိတဲ့လူနဲ့ရှင်ကြည့်များသောအားဖြင့်တော့တိတဲ့လူတွေပါပဲနော်ဇာတိသားတွေများတယ်အဲ့ဒီဒေသသားတွေများတယ်ဒေသသားတွေများတဲ့အတွက်ကျွန်တော်ယူတဲ့ပုဂ္ဂိုလ်ကလည်းဒေသသားများတဲ့အတွက်ဒီဒေသကတယောက်နဲ့တယောက်သိနေကြတဲ့အချိန်ကျတော့ခုနကကတက်ကပဲဝင်လာလားအစိုးရအဖွဲ့ရပဲဝင်လာလားပါတီမှာကျွန်တော်ချပြလိုက်တယ်ချပြလိုက်တဲ့ရှင်ကဒီလူကတော့နော်ပို့ပြီးတင်တော်ပါတယ်လို့ပါတီရဲ့အဆုံးဖြတ်ရတယ်ဒါလည်းကျွန်တော်တို့ကလက်မခံသေးဘူးလူလူအနေထားကိုကျွန်တော်မေးတယ်ဒါကျွန်တော်တို့တရားဝင်တော့မဟုတ်ဘူးပေါ့သို့တော်လည်းပဲလူလူအနေထားကိုလေ့လာကြည့်တယ်အဲလေ့လာကြည့်ပြီးတဲ့အချိန်ကျတော့မှလူလူကလည်းလက်ခံတယ်ဆိုရင်တော့ကျွန်တော်တို့ဒါယူရတာဖြစ်ပါတယ်
ဒီလာမဲ့ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီအနေနဲ့ဘယ်နဲ့ရာခိုင်နှုန်းလောက်များနိုင်မယ်လို့မှန်းထားပါလဲရှင
်အဲကျွန်တော်တို့ရွေးကောက်ပွဲမှာဝင်နေဆိုတဲ့ဥစ္စာကတော့အိမ်ဖြစ်ပဲဝင်ပါမလဲအားလုံးနိုင်မယ်လို့မှန်းတာပေါ့သို့တော်လည်းပဲပြည်သူရဲ့အဆုံးဖြတ်ပါပဲပြည်သူတွေကနော်အထူးရွေးကောက်ပွဲနဲ့ပတ်သက်လို့လွတ်လပ်ပြီးတရားမျှတစွာနဲ့နော်လွတ်လပ်ပြီးတရားမျှတစွာနဲ့သူတို့ပေးကျင်တဲ့ကိုယ်စားလှယ်ကိုပေးထပ်ဖို့အရေးကြီးတယ်ဒါကြောင့်အဲ့ဒီဥစ္စာအတွက်ကျွန်တော်တို့ရှိမှသင်တန်းနေပေးတယ်ပြည်သူတွေကိုပြန်ပြီးရှင်းပြနေတယ်သူတို့ပေးကျင်တဲ့လူကိုပေးဖို့နော်ပေးကျင်တဲ့လူပယ်မဲမဖြစ်ဘဲနဲ့ပေးလို့ရအောင်နောက်တစ်ခုကတော့မဲပေးပိုင်ခွင့်ဆိုတာလူတိုင်းမှာရှိတဲ့နယ်ဘာလို့ဆိုတော့ထူထူရေးကောက်ပွဲမှာပြည်သူတွေမပါဘူးဆိုရင်လည်းမအောင်မြင်နိုင်ဘူးဒါကြောင့်ပြည်သူတိုင်းပါဝင်ဖို့လိုတယ်ဆိုပြီးတော့မှမဲပေးတိုင်းမဲပေးခွင့်ရှိတဲ့လူတွေအားလုံးကမဲပေးလို့ရအောင်တချို့ကြတော့အမှတ်ပုံတွေမရှိတာတို့ဘာလို့ဆိုတဲ့ဥစ္စာမျိုးတွေအဒီအတွက်ကိုလည်းပဲကျွန်တော်တို့ကဟိုကျွန်တော်တို့သင်တန်းပေးရတာပေါ့ကျွန်တော်တို့အရင်သင်တန်းပေးတယ်သင်တန်းပေးပြီးကျွန်တော်တို့ပါတီဝင်တွေကနေရာတိုင်းနေရာတိုင်းမှာဒီဥစ္စာဆောင်ရွက်နေကြတယ်ဒါကတော့ပထမတစ်ခုပေါ့နော်ဒုတိယတစ်ခုကြတဲ့အချိန်ကျတော့ရွေးကောက်ပွဲအတွက်တော့မဟုတ်ပါဘူးသူတို့လည်းပဲတချို့လည်းပဲဟိုနားမရှင်းတဲ့အတွက်ဟိုအမြင်မရှင်းဘူးပေါ့လေအဲ့ဒါကဘာလဲဆိုရင်ပါတီတစ်ခုဖြစ်လာပြီဆိုရင်ပါတီပေါ်ယူရမယ်နောက်ဒုတိယကတော့ယုံတယ်တိုင်းလိုက်လို့တတ်မယ်မလုံနိုင်ရင်လည်းအပိုပဲအဲနောက်တစ်ခါကိုယုံတယ်လို့ပါတီဆိုတာဘယ်ပါတီမှလူထုတရားလုံးမဟုတ်ဘူးပြည်သူတရားလုံးဆိုတာဘယ်ပါတီမှမရှိဘူးကျွန်တော်တို့မြန်မာနိုင်ငံမှာတပါတီစနစ်တောင်ရှိတယ်အဲ့ဒီတော့ကလည်းလူထုတရားလုံးမဟုတ်ခဲ့ပါဘူးအခုပါတီတွေအများပြားရှိတဲ့အတွက်ဘယ်ပါတီမှလူထုတရားလုံးမဖြစ်နိုင်ဘူးဒါကြောင့်လူထုတရားလုံးကလိုက်ပါလာအောင်ဆိုရင်စည်းရုံးနေရမှာပဲနော်လိုက်ပါလာအောင်စည်းရုံးနေရမှာအဲ့စီယုံနေဖို့အတွက်ကိုကျွန်တော်တို့ပါတီဒီအများန်းလုပ်ကြတယ်အဲ့ဒါအသင်းဘွားတွေကကျွန်တော်တို့စလုပ်တာ
အခုဟိုအများပြောနေကြတာပေါ့အခုလေတင်ရတဲ့သတင်းတွေမှာရေးနေကြပါတယ်ကဲလို့များပြည်ခိုင်ပြိုးပါတီကနိုင်ခဲ့လို့ရှိရင်ဒုက္ခဦးထေးဦးအနေနဲ့တမရလုပ်မယ်ဆိုပြီးတော့ပြောတဲ့သတင်းတွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဗာမြန်မှတ်ချက်ပေးကြပါလဲရှင
်အဲဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်တချို့ကပြောပါတယ်တချို့ဆိုတာလှမ်းပြီးပြောကြတယ်ဟိုတင်းကအင်တာဗျူးလုပ်တဲ့အထက်မှာတဲ့နော်ကျွန်တော်ကနိုင်လို့ရှိရင်တော့နိုင်လို့ရှိရင်သမရလုပ်မယ်ဆိုပြီးတော့မှပြောရတယ်လို့ပြောပါတယ်ကျွန်တော်တို့ကတော့ဘယ်လိုလဲဆိုရင်ဒီဥစ္စာကအစိုးရကြီးကမေးတယ်မေးခွန်းနေပါเนาะအစိုးရကြီးကနိုင်ငံခြားလူတွေလည်းမေးတယ်တန်တမန်တွေလည်းမေးကြတယ်ကျွန်တော်ပြောပြတယ်အဲ့တုန်းကကျွန်တော်ကတော့မလုပ်ဘူးเนาะကျွန်တော်ကတော့မလုပ်ဘူးအခုအချိန်နီးလာတဲ့အချိန်ကျတော့ကျွန်တော်တို့အဲ့တုန်းကလည်းအာယုံစိုက်တဲ့ဥစ္စာဒီပြည်သူတွေဘာလိုအပ်တယ်လိုအပ်တဲ့ဥစ္စာကိုကိုတက်နေတယ်တော့ဘယ်လိုဖြည့်ဆည်းပေးရမလဲဒါပဲကျွန်တော်အာယုံစိုက်တယ်အခုနီးလာတဲ့အချိန်ကြတော့လည်းပဲရွေးကောက်ပွဲစည်းဝေးကာလကြာရင်တော့နိုင်ဖို့ပဲအယုံစိုက်မှာပဲဒါလွဲလို့ခုနလှုပ်ချင်တယ်မလှုပ်ချင်ဘူးဆိုတဲ့ဥစ္စာကျွန်တော်မရှိဘူးနော်အဲ့တော့လှုပ်ချင်နိုင်တယ်လှုပ်လို့မှမရတာပဲသမဏဆိုတော့လှုပ်ချင်နိုင်လှုပ်လို့မရဘူးလေနော်ဒါကျွန်တော်တို့ရဲ့မြန်မာဒလိထုံးစံအရာဆိုလို့ရှိရင်တော့လည်းပဲသူ့အတူဖြစ်နေတာပဲလေဒါတွေကကိုယ်ကံကြမ္မာမပိုင်နဲ့ဘယ်လိုမှမဖြစ်ဘူးနော်နောက်တစ်ခုကတော့ဒီဥစ္စာတွေနဲ့ပတ်သက်လို့နော်ရွေးကောက်ပွဲနိုင်မှဖြစ်မှာဒါကြောင့်ရေကောက်ပွဲနိုင်ဖို့အတွက်ကိုကျွန်တော်တို့စူးစမ်းရမယ်။နော်။ဒါကလွဲလို့ကျွန်တော်တို့ဘာမှမရှိဘူး။ဒါပါတီရဲ့သဘောထားပါပဲ။ရေကောက်ပွဲနိုင်လာပြီ။အဲ့ကြလို့ရှိရင်တော့နော်ဘယ်သူလုံးမယ်ဆိုတော့ပါတီရဲ့အဆုံးဖြတ်ပြီးမှာပေါ့။ဒါဟုတ်တချို့နာမည်ကြီးနေတဲ့ပုဂ္ဂိုလ်တွေတောင်မှကျွန်တော်တို့ဒီလိုပဲပြောတာပဲ
။ဟုတ်ကဲ့ပါ။ကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ပါပြီ
။ကျန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကပြည်ခိုင်ပြိုပါတီပူထွက်ဥက္ကဋ္ဌဦးထေးဦးကိုမေးမြန်းထားတာဖြစ်ပါရဲ့ရှင်။ VOA American အတန်းကနေတနင်္ဂနွေနေ့ညဖက်အတန်းလွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်းလွှင့်နေပါရယ်။ကျမတို့ VOA မြန်မာပိုင်းအစီအစသ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါရယ်။ဖုန်းနဲ့ဆက်သွယ်လို့ရင်တော့0932318555လေးကိုခေါ်ဆိုနိုင်ပါရယ်။ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသောတာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ29ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီထိအစီအစဉ်တွေကို line to meter 24 25 30 51အပြင် line လက်မီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထက်ကမအေးသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ဆက်မပေးခင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်။ဒီတစ်ပတ်အစီအစဉ်မှာတော့ကချင်အထူးဒေသတင်မှာမဲဆွယ်စီယုံခွင့်ပိတ်ပင်တာဟာဥပဒေနဲ့ညီသလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ဒီပိုင်းရွေးကောက်ပွဲနဲ့ပတ်သက်တဲ့ထူးခြားသတင်းတစ်ပုဒ်ကတော့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအမတ်လောင်းတွေကိုကချင်ပြည်နယ်ဝိုင်းမော်ချီဖွေနဲ့ဆော့လော်မြို့နယ်တွေမှာမဲဆွယ်စီယုံရေးတွေမလုပ်နဲ့ဆိုပြီးကချင်အထူးဒေသတစ်ခေါင်းဆောင်ဦးစခုံတင်ရင်ကတားမြစ်လိုက်တယ်ဆိုတဲ့သတင်းပါ။တိတ်မကြသေးခင်တုန်းကလည်းကချင်အထူးဒေသတစ်တာဝန်ရှိသူတွေဟာလော်ဝော်အမျိုးသားစီလုံးညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုပန်ဝါမြို့မှာပါတီဆိုင်ဖို့မထောင်မှုမဲဆွယ်ဟော်ပြောစီယုံနာတွေမလုပ်နဲ့ဆိုပြီးတားမြစ်ပိတ်ပင်ခဲ့ပါသေးတယ်အခုလိုတားမြစ်ပိတ်ပင်မှုတွေလုပ်နေတဲ့ဦးစခုံတင်ရင်နဲ့ကချင်အထူးဒေသတစ်ဆိုတာဘယ်လိုမျိုးလဲရေကောက်ပွဲနဲ့ပတ်သက်ပြီးအရင်ကဘယ်လိုပြဿနာတွေရှိခဲ့ဘူးလဲအခုဒီလိုကိစ္စမျိုးဖြစ်သင့်ပါရဲ့လားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အထူးဒေသတစ်လက်ရှိခေါင်းဆောင်ဟာဦးစခုံတင်ရင်ဖြစ်ပါတယ်သူနဲ့ဦးလျောက်ဇလွန်းတို့ဟာမူလက KIA ကချင်ပြည်လွတ်လပ်ရေးအဖွဲ့ကတမူးငယ်တွေဖြစ်ပြီးနောက်ပိုင်းဘကပခေါ်ဗမာပြည်ကွန်မြူနတီပါတီနဲ့ပူးပေါင်းသွားခဲ့ပါတယ်1989ခုနှစ်ဗမာပြည်ကွန်မြူနစ်ပါတီပြိုကွဲသွားချိန်မှာကချင်ပြည်နယ်အရှေ့မြောက်ဘက်ကဘကပ101စစ်ဒေသဟာကချင်အထူးဒေသတစ်အဖြစ်ခွဲထွက်လိုက်ပြီးစစ်အစိုးရနဲ့ငြိမ်းချမ်းရေးယူလိုက်ပါတယ်။လက်နက်ကိုင်တပ်ဖွဲ့ကလည်း NDA ကချင်တပ်ဖွဲ့အဖြစ်ပြောင်းလဲဖွဲ့စည်းပြီးခေါင်းဆောင်ကတော့ဦးစခုံတိန်ရင်းနဲ့ဦးဇလွန်းတို့ပဲဖြစ်ပါတယ်။နောက်ပိုင်းစစ်အစိုးရကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုနေကြားဆောင်တပ်အဖြစ်ပြောင်းလဲဖို့ညွှန်ကြားတဲ့အခါ NDA ကချင်တပ်ဖွဲ့ဟာနေကြားဆောင်တပ်ရင်းသုံးအဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာပါ။အဲ့ဒီနေကြားဆောင်တပ်စိုးမိုးထားတဲ့ဒေသတွေမှာတရုတ်ပြည်နယ်ဆက်ပန်ဝါကမ်ပိုက်တီနဲ့ကြေးရွာတချို့ပါဝင်ပါတယ်။2010ရွေးကောက်ပွဲလုပ်တဲ့အခါဦးစခုံတင်ရင်းဟာအမျိုးသားလွှတ်တော်အတွက်ကချင်အမှတ်၄မဲဆန္ဒနယ်မြေကနေတတိပုဂ္ဂလအနေနဲ့ဝင်ပြိုင်ပါတယ်။ပြည်ခိုင်ဖြိုးနဲ့မဟာမိတ်လုပ်ထားတဲ့အတွက်အဲ့ဒီမဲဆန္ဒနယ်မြေမှာပြည်ခိုင်ဖြိုးဝင်မပြိုင်ပါဘူးဒီလိုနီးနဲ့အမျိုးသားလွတ်တော်အမတ်ဖြစ်လာပါတယ်အလားတူသူ့ရဲ့သားတယောက်ဖြစ်တဲ့စခုံရင်းဆောင်ဟာလည်းပြည်နယ်လွတ်တော်အတွက်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီစတာကကိုစားပြုပြီးချီဖွေအမတ်နှစ်မဲဆန္ဒနယ်မြေကနေဝင်ရောက်ရွေးခံပါတယ်ပြည်ခိုင်ဖြိုးနဲ့မဟာမိတ်ဖွဲ့ထားတဲ့အတွက်အဲ့ဒီနယ်မြေမှာပြည်ခိုင်ဖြိုးဝင်မပြိုင်ပါဘူး။နောက်တော့စခုံရင်းဆောင်ရွေးချယ်ခံရပြီးပြည်နယ်လွှတ်တော်ရဲကိုရောက်ပါတယ
်။2010ရွေးကောက်ပွဲတုန်းကကချင်ပြည်နယ်အခြေအနေကိုပြန်ကြည့်ရင်လွတ်လပ်ပြီးတရားမျှတမှုမရှိပါဘူး။အဲ့ဒီအချိန်ကကချင်ပါတီ၃ပါတီမှတ်ပုံတင်လျှောက်ထားပါတယ်။ပါတီ၃ခုလုံးကိုမှတ်ပုံတင်ခွင့်မပြုခဲ့သလိုရွေးကောက်ပွဲမှာဝင်ပြန်ခွင့်လည်းမပေးပါဘူး။ဒါကြောင့်ကချင်ပြည်နယ်မှာပြည်ခိုင်ဖြိုးနဲ့မဟာမိတ်ဖွဲ့ထားတဲ့စာတကပါတီနဲ့တိုင်းသာစီလုံးညို့ရေးတာဆညာပါတီ၃ခုပဲရှိတာပါအဲ့ဒီချိန်တုန်းကဦးစခုံတင်ရင်ပြီးခိုင်ဖြိုးနဲ့စရကအမတ်လောင်းတွေရဲ့ပြိုင်ဘက်တွေကတော့ NDA ကချင်တပ်ဖွဲ့တွေကနေဦးစခုံတင်ရင်နဲ့နိုင်ငံရေးအယူဆမတူလို့နှုတ်ထွက်သွားခဲ့ကြတဲ့ခေါင်းဆောင်တို့ဖြစ်ပြီးသူတို့ဟာပါတီထောင်ခွင့်လည်းမရတတိပုဂ္ဂလအနေနဲ့ဝင်ပြိုင်လို့လည်းမရတော့တာဆညာကနေရွေးကောက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်မဲလိမ်မဲခိုးမှုမဲမသမာမှုတွေကြောင့်အဲ့ဒီလူတွေအားလုံးရွေးကောက်ပွဲမှာရှုံးနေခဲ့ကြပါတယ်
အခု2015မှာတော့ပြောင်းလဲသွားပါပြီ။ကချင်ပြည်နယ်မှာကချင်ပါတီတွေအများအပြားပေါ်လာပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းကချင်ပြည်နယ်နေရအနှံ့အပြားမှာဝင်ရောက်ရှင်ပြိုင်မှာပါ။2010တုန်းကလိုပဲဦးစခုံတင်ရင်ဟာလည်းအမျိုးသားလွတ်တော်အတွက်ကချင်အမှတ်9နယ်မြေမှာ NLD အပါအဝင်အခြားပြိုင်ဘက်9ရောက်နဲ့ဝင်ပြိုင်ပါတော့မယ်။ပြည်ခိုင်ဖြိုးရဲ့မဟာမိတ်မှုပြည်ခိုင်ဖြိုးကအဲ့ဒီနေရာဝင်မပြိုင်ပါဘူး။အလားတူသူသားစခုံရင်းဆောင်ဟာလေပြ တည်နယ်လွှတ်တော်အတွက်စာတကပါတီကိုစားပြုပြီးချီဖွေအမှတ်နှစ်မဲဆန္ဒနယ်မြေကနေအခြားပြိုင်ဘက်အမှတ်လောင်း9ရောက်နဲ့ပြိုင်ပါမယ်စာတကဟာလည်းပြည်ခိုင်ဖြိုးမဟာမိတ်မှုအဲ့ဒီနယ်မြေမှာပြည်ခိုင်ဖြိုးပါတီကဝင်ရောက်ရှင်ပြိုင်ခြင်းမပြုပါဘူးလက်ရှိနယ်သားဆောင်တက်ကထိန်းချုပ်ထားတဲ့ကချင်အထူးဒေသ1နယ်မြေကံပိုက်တီပန်ဝါအပါဝင်ကြေးရွာတွေဟာမဲယုံတွေဖွင့်လှစ်ပြီးရွေးကောက်ပွဲကျင်းပပြုလုပ်မဲ့နေရာတွေဖြစ်ပါတယ်။နေသားဆောင်တက်ဆိုတာဟာလေတက်မတော်ရဲ့လက်အောက်ခံဖြစ်တာမို့အဲ့ဒီနေမြေတွေမှာမဲယုံဖွင့်ရွေးကောက်ပွဲလုပ်မယ်ဆိုရင်ဝင်ရောက်ရှင်ပြိုင်မဲ့ပါတီနဲ့အမတ်လောင်းတွေကိုလွတ်လွတ်လပ်လပ်မဲဆွယ်စီယုံခွင့်ပေးဖို့လိုပါတယ်။လက်ရှိအဲ့ဒီနေမြေတွေမှာပြည်ခိုင်ဖြိုး NLD စတာကလောဝါအမျိုးသားစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ်ဒီမိုကရေစီပါတီကချင်ဒီမိုကရက်တစ်ပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကချင်အမျိုးသားဒီမိုကရေစီကွန်ဂရက်ပါတီရှမ်းတိုင်းသားများဒီမိုကရက်တစ်ဂျားဖြူပါတီရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဂျားကောင်းပါတီတိုင်းလိုင်ရှမ်းနီအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီစသဖြင့်ပါတီပေါင်းများစွာကအမတ်လောင်းများစွာဝင်ရောက်ရှင်ပြိုင်ကြပါရောမယ်တီတူလွတ်တော်အတွက်ဝိုင်းမော်မြို့မှာဝင်ပြိုင်မဲ့အမတ်လောင်း17ယောက်ပြည်နယ်လွတ်တော်အတွက်ဝိုင်းမော်မဲဆန္ဒနယ်1မှာ12ယောက်ဝိုင်းမော်မဲဆန္ဒနယ်2မှာ13ယောက်အထိဝင်ပြိုင်ကြမှာပ
ါဒီအတွက်အဲ့ဒီမဲဆန္ဒနယ်မြေထဲမှာပါဝင်တဲ့ကချင်အထူးဒေသ1ကံပိုက်ဒီပန်ဝါနဲ့အခြားကျေးရွာတွေကိုရွေးကောက်ပွဲဝင်မဲ့ပါတီနဲ့အမတ်လောင်းတွေမဲဆွယ်စည်းရုံးခွင့်ရကိုရရပါမယ်အခုလိုဒေသတဲ့နိုင်ငံရေးပါတီတွေကိုမဲဆွယ်စည်းရုံးခွင့်မပေးဘူးဆိုတဲ့ကိစ္စဥပဒေနဲ့မညီပါဘူးဒီကိစ္စဥစခုံတင်ရင်ကိုသက်ဆိုင်ရာပြည်နယ်ရွေးကောက်ပွဲကော်မရှင်ကခေါ်ယူအသိပေးတာကိုလက်မခံဘူးဆိုရင်နေကြားသောတပ်ထိန်းချုပ်နယ်မြေဖြစ်တာကြောင့်တပ်မတော်ဘက်ကနေညွှန်ကြားပေးရပါလိမ့်မယ်ဒီလိုမှမဟုတ်ရင်တော့အဲ့ဒီနယ်မြေတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်လာမှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းကနေတင်းငွေနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့မြန်မာပြည်မပြည်စာများကဏ္ဍကို VOA ဝိုင်းတော်သားတွေနဲ့အတူမအေးတန်တာကျော်ကတင်ဆက်ထားပါရယ်နားဆင်ကြည့်ရအောင်ပါရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြော့ပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးရေးလာကြတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးခြင်းပါတယ်။မျက်စိပိတ်နားပိတ်နေရတဲ့ခစ်တွေကိုကြော်လွန်လာပြီမလို့ကျေးဇူးတင်ပါတယ် VOA လို့ရေးလာတဲ့မော်ဘိုင်းအနေနဲ့တင်ပို့လာတဲ့သောရရှင်ကတော့သီဟလိုင်းဖြစ်ပါတယ်
။မျက်စိတွေပိတ်နားတွေပိတ်ခေတ်ကာလတွေမှာ VOA ရဲ့ကျေးဇူးတွေဆက်လို့တော့မကုန်ပါဘူးဗျာ။နားတွေဖွင့်မျက်စိတွေဖွင့်ပေးခဲ့တာကိုစီစဉ်တိုင်းကိုကြိုက်ပါတယ်။ဒါပေမဲ့နားထောင်ရတဲ့အချိန်တော့အားမရဘူးဗျာ။အင်တာနက်ကအမြဲဖွင့်မထားနိုင်တော့ရေဒီယိုလေးကိုပဲအဓိကအားပြုနေရတာပါ။ဗဟုသုတတွေနိုင်ငံရေးအတွေးအခေါ်တွေစသည်ဖြင့်နားထောင်လို့ကောင်းတော့ရေဒီယိုလေးပိတ်သွားမှဆိုးတယ်ဗျာ။ဘာပဲဖြစ်ဖြစ်ကျေးဇူးပါပဲ VOA ရဲ့
မိုဘိုင်းကနေထုတ်လွှင့်ပေးတာတွေရှိပေမဲ့လည်းအခုချိန်ထိရေဒီယိုကိုပဲအဓိကအားပြုပြီးတော့အသုံးပြုနေရပါတယ်ဆိုပြီးရေးလာတဲ့သောရရှင်သီဟာလိုင်းဖြစ်ပါတယ် Facebook ကနေတဆင်ကျွန်တော်တို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေတော်တော်များများနဲ့မိတ်ဆွေဖြစ်နေတဲ့သောရရှင်ကိုတက်ကတော့နားမထောင်ရတာအကြာကြီးဖြစ်တဲ့ VOA ကိုအာဘာဒီယာနားထောင်ဖြစ်ပါတယ်ဆိုပြီး Facebook post လေးတစ်ခုအခုလိုမျိုးရေးထားပါတယ်ရှင်
။နားမထောင်ရတာအကြာကြီးဖြစ်တဲ့ VOA နဲ့မန္တလေး FM ကိုအာရပါရနားထောင်ဖြစ်ပါတယ်။ဒါပေမဲ့အလွယ်တကူနားထောင်လို့ရတဲ့ VOA ကိုပိုနားထောင်ဖြစ်ပါတယ်။မန္တလေး FM ကတော့ကျွန်တော်တို့ဘက်မှာမမိတဲ့အတွက်အင်တာနက်လိုင်းကောင်းတဲ့နေ့မှနားထောင်လို့ရပါတယ်။ VOA ကတော့ရေဒီယိုရှိရင်အဆင်ပြေတာမို့ပြဿနာမရှိပါဘူး။စင်မကောင်းဖြစ်ရတာကတော့မန္တလေး FM လို့နာမည်ပေးထားပေမဲ့မန္တလေးတိုင်းတဲ့ကမြို့တွေအားလုံးဖမ်းယူနားဆင်လို့မရသေးတာကတော့ဝမ်းနည်းစရာပါမန္တလေး FM နဲ့စကားပြောဖြစ်တိုင်းထုတ်လွှင့်မှုဧရိယာတိုးချဲ့ဖို့ဒီဇိုင်းမမပြောခဲ့ပေမဲ့ကျွန်တော်ဆန္ဒကတော့ဖြစ်မလာသေးပါဘူးအစီအစဉ်ကောင်းတွေထုတ်လွှင့်ပေးနေတဲ့မန္တလေး FM ရဲ့တင်ဆက်မှုတွေကိုမြမပြည်အနှံ့လွှင့်ပြနိုင်ပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါတယ်ဗျာချစ်စွာသော VOA နဲ့မန္တလေး FM ထာဝရအောင်မြင်ပါစေ
မန္တလေး FM အနေနဲ့ထုတ်လွှင့်မှု area တိုးချဲ့စေချင်ပါတယ်ဆိုရသရရှင်ကိုသက်ပြောလာတာပါ VOA ကနေရုပ်မြင်သံကြားတင်ဆက်မှုနဲ့ radio ထုတ်လွှင့်ချက်တွေကိုအချိန်တိုးမြင့်ပေးဖို့တောင်းဆိုချင်ပါတယ်ဆိုရစာရေးလာကြတဲ့သရရှင်တွေကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီလာမဲ့စက်တင်ဘာလ28ရက်နေ့ကစပြီးတော့ radio ထုတ်လွှင့်မှုတွေကိုညနေ6နာရီကနေ6နာရီခွဲအထိနာယူဝက်စာတိုးပြီးတော့စုစုပေါင်းတနားရီ6နာရီကနေ9နာရီအထိအချိန်တိုးပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ရွေးကောက်ပွဲကာလအထူးအစီအစဉ်ဖြစ်ပါတယ်ရှင်။ကျမတို့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုလည်းစုစုပေါင်းနာယူဝက်စာတိုးပြီးတော့စုစုပေါင်းတနေ့ကိုတနားရီနေ့စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တပတ်ကို9ရက်တနားရီစာအစီအစဉ်တွေကိုတိုးချဲ့ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။video ရထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားသတင်းတွေနောက်ပြီးတော့ radio နဲ့သတင်းတင်ဆက်မှုတွေကိုနားဆင်ကြည့်ရှုအားပေးပြီးတော့သွားရရှင်နေအောက်ပိုင်းမှာဒီသတင်းတွေနဲ့ပတ်သက်ပြီးတော့ခန္ဓာအလိုက်မှတ်ချက်တွေတုံ့ပြန်ရေးသားလာကြတာတော်တော်တွေးရပါတယ်။အဲ့ Facebook မှတ်ချက်တွေမှာရေးလာကြတဲ့သွားရရှင်နေရဲ့ကိုပိုင်းမြင်တွေကိုလည်းပြောပြပေးချင်ပါတယ်ရှင်။ September 14ရက်နေ့မှာဒုတိယကြိမ်ထုတ်ပြန်တဲ့ဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်းကနေရာတော်တော်များများမှာအမှားယွင်းနေဆက်ပြီးတော့ရှိနေတာဟာရွေးကောက်ပွဲရလနဲ့တိုင်းသားပြည်သူလူထုကိုစားပြုမှုကိုထိခိုက်အောင်တမင်တကာရည်ရွယ်ချက်ရှိရှိအလုပ်နေတာဟုတ်မဟုတ်ဆိုတဲ့သတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့သောရရှင်နေအမြင်အမျိုးမျိုးကိုရေးလာတဲ့ထဲမှာတော့ Open Sky ဆိုတဲ့သောရရှင်က
တာဝန်ရှိသူတွေဟာရည်ရွယ်ချက်ရှိရှိနဲ့မဲဆင်းအမှားတွေကိုအချိန်ဆွဲပြီးလုပ်နေတာပါအမှားကိုလည်းတာဝန်မီဝဲ30ရာခိုင်နှုန်းပဲတာဝန်ယူမယ်လို့ပြောနေပါပြီဘလို့မှတရားမျှတရွေးကောက်ပွဲဖြစ်မလာနိုင်ပါဘူး52ရက်ပဲလိုပါတော့တယ်
ရွေးကောက်ပွဲကျင်းပဖို့အချိန်ကအရန်နီးနေပြီအခုလိုအမားယွင်းတွေဆက်ဖြစ်နေတဲ့အတွက်အလွန်စိတ်ပူပါတယ်ဆိုပြီးတော့ Open Sky ကရေးလာတဲ့အချိန်မှာလှိုင်းဝင်းထွန်းဆိုတဲ့သောရရှင်ကတော့
ရွေးကောက်ပွဲကော်မရှင်စတဲ့ဝန်ထမ်းတွေစူးစမ်းပြီးလှုပ်ဆောင်နေပါတယ်တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းများစူးစမ်းမှုများများရှိအောင်ဝိုင်းဝန်းအားပေးကြရင်မကောင်းဘူးလားဗျာစနစ်တိအောက်မှာလှုပ်ဆောင်နေကြရတဲ့ဝန်ထမ်းများကိုနားလည်ပေးစေလိုပါတယ
်ဒါကတော့ရွေးကောက်ပွဲကော်မရှင်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတူဖြစ်ပုံရတဲ့လှိုင်းဝင်းထွန်းပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ရှင်ဖို့ထုတ်ဆိုတဲ့သောရရှင်ကလည်းသူ့ရဲ့အမြင်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ခုလိုမျိုးရေးလာပါတယ်
။နိုင်ငံသားတယောက်ရဲ့အမြင်ဆုံးအာဏာဖြစ်တဲ့မဲပေးခွင့်ဆုံးရှုံးရမယ်ဆိုရင်မဲပေးခွင့်ဆုံးရှုံးတော့မယ်ပြည်သူတွေအနေနဲ့လူ့ခွင့်ရေးကော်မရှင်ထံတင်ပြပြီးတော့ရွေးကောက်ပွဲကော်မရှင်ကိုတရားစွဲလို့မရဘူးလား။ရွေးကောက်ပွဲကော်မရှင်အနေနဲ့ကောဘာတာဝန်ယူမှုမှမရှိဘူးလား။ဒီအတိုင်းပဲဆုံးရှုံးခံလိုက်ရတော့မှာလား။ဒါဟာတမင်တက်တဲ့ရွေချက်ရှိရှိနဲ့လုတ်တဲ့နိုင်ငံတော်လုတ်ကြံမှုတစ်မျိုးပဲမဟုတ်လား။
ဒါကတော့ view သွားရရှင်နေကျမတို့ view ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့တို့ရဲ့ထင်မြင်ယူဆချက်တွေကိုကျမတို့ရဲ့ view Facebook အစာမျက်နှာမှာတုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်ရှင်။သွားရရှင်နေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးမှာဖြစ်ပါတယ်။အခုတော့သွားရရှင်နေကိုအနောက်တိုင်းဒေးလီဒီပုတ်နဲ့ကြားဖြတ်ဖြောပြပေးကြပါတယ်ရှင်။ Billboard Hot အဖြစ်ဆုံးတင်းနံပါတ်100အစီးအစဉ်နဲ့မှာထိပ်ပိုင်းရောက်နေတဲ့သချင်းလေးတွေကဒီပုတ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။Selena Gomez နဲ့အတူ ASAP Rocky အဖြစ်ပြောတည်ဆိုထားတဲ့ Good For You ဆိုတဲ့တခြင်းကဒီတစ်ပတ် Billboard Hot 100 Taste မှာနံပါတ်5ချိတ်နေတာဖြစ်ပါတယ်ရှင်။နားဆင်ခံစားကြည့်ပါအောင်နော
် I'm 14 carats I'm 14 carats Doing it up like my eyes You say I got a touch So good, so good Make you never wanna leave So don't So don't Gonna wear that dress you like Skin tight Do my hair up real, real nice And syncopate my skin To your heart beating Cause I just wanna look good for ya I just wanna look good for ya Let me show you how proud I am to be yours Leave this dress a mess on the floor You still look good for ya I'm in my marquee diamonds I'm a marquee diamond Could even make that Tiffany jealous You say I give it to you hard So bad, so bad Make you never wanna leave I won't Gonna wear that dress you like Skin tight Do my hair up real, real nice And syncopate my skin To how you're breathing Cause I just wanna look good
Trust me, trust me, trust me.
Selena Gomez နဲ့အတူ ASAP Rocky အဖြစ်ပြောသိဆိုထားတဲ့ Good for You ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။သရရှင်နေအချင်းချင်းမြစ်တာဒေးလက်ဆောင်ပေးပို့တဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်။အခုတော့အရင်သရရှင်နေရဲ့အရင်ဖွင့်စာတွေကိုဖော်ပြပေးကြပါရစေ။အလို့သမားတွေရာတင်ရထိုက်တဲ့အခွင့်အရေးတွေဆုံးရှုံးနေတာကအထည်ချုပ်လုပ်ငန်းတွေမကပါဘူးတဲ့။ဒီအလုသမားတွေကဆုံရှုံမှုတွေဖြစ်နေတာမတရားစေခိုင်းမှုတွေနဲ့ကြုံနေရတာတွေကအပြင်ကိုအတန်မထွက်လာဘဲနဲ့တိုးတိုးတိတ်တိတ်ဖြစ်နေလို့ပါဆိုပြီးတော့သရရှင်မျက်ဆက်ကအခုလိုရင်ဖွင့်လာပါတယ
်။မင်္ဂလာပါ VOA သတင်းတွေကိုအင်တာနက်မှာနေ့စဉ်ဖတ်ဖြစ်ပါတယ်။အရင်ကတော့ရေဒီယိုလေးနဲ့မနေ့စောစောထပ်ပြီးတော့နားဆင်ဖြစ်ခဲ့တာပါ။တချို့သတင်းတွေကို Facebook မှာပြန်ပြီးတော့တင်တော့အများလဲသတင်းတွေဖတ်ဖြစ်ပါတယ်။ရန်ကုန်မှာလှုပ်လှုပ်နေရတာဆိုတော့တွေ့ရကြုံရတာတွေကတော့အများကြီးပါပဲ။တချို့အလုပ်နေရာတွေမှာဆိုရင်အလို့ရှင်တွေကလူသမားတွေပေါ်မတရားတဲ့ခိုင်းစင်မှုမျိုးတွေတွေ့ရပါတယ်။ဒါပေမဲ့တချို့လူသမားတွေကလူသမားဥပဒေဆိုတာကိုနားမလဲတော့ဒုက္ခရောက်ခဲ့လို့ရှိရင်ဘယ်လိုလုပ်ရမလဲဆိုတာကိုနားမလဲကြပါဘူး။အဲဒီတော့အလို့ရှင်ပြုသူများခံကြရပါတယ်။တချို့လည်းသိပေမဲ့အလို့ပြုမှကြောက်တော့ဘာမှပြန်မပြောရဲကြပါဘူး။လူသမားဥပဒေနဲ့ဆိုင်တဲ့သတင်းတွေဆိုရင်အထက်ချုပ်လူဝန်ထမ်းများများနဲ့လိုအပ်တဲ့နေရာတွေသာကြားနေကြရတာပါ။စားသောက်ဆိုင်လူနေရာမျိုးတွေမှာအလုသမားတွေရာတင်ရတတ်တဲ့ခွင့်ရေးတွေဆုံးရှုံးနေတာဘယ်သူမှမသိကြတာကိုပြောချင်ပါတယ်အားလုံးကြားမှာကြပါစေ
ဒါကတော့သောရရှင်မျက်စကလုပ်ငန်းခွင်အသီးသီးမှာမတရားမှုတွေနဲ့ကြုံတွေ့နေရပါတယ်ဆိုပြီးရင်ဖွင့်စာရေးလာတာဖြစ်ပါတယ်ရင်ဖွင့်စာတွေကိုဒီမှာရက်ချင်ပါတယ်နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေအတွက်အလှည့်ပေးပါဦးနော်ကျမတို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radioစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့သောရရှင်ကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးမှာဖြစ်ပါတယ်။ပခုတ်ခုကသောရရှင်ခင်မောင်းလွင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့တေးတောင်းလာတာကတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ NLD အမတ်လောင်းတွေအားလုံးအတွက်ပါဆိုပြီးတော့အစိုးရခင်မောင်တို့ရဲ့ခွန်အားဖြင့်မိငယ်သချင်းလေးတောင်းဆိုခြင်းပါတယ်ဆိုပြီးတော့ VOA ကိုဆက်သွယ်လာပါတယ်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့သချင်းလေးပဲထုတ်လွှင့်ပေးခြင်းပါတယ်နော်ခင်မောင်တို့တည်ဆိုထားတဲ့ခွန်အားဖြင့်မိငယ်ဆိုတဲ့သချင်းကိုတေးတောင်းတဲ့သောရရှင်ရောတေးချစ် VOA သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်ဆိုထားတဲ့ခွန်အားဖြင့်မိငယ်တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ဖီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ဖြတ်သွားမြတ်ချိုးတွေတော်တိုင်းရွက်တဲ့ခါခေကိုကျိုးစွတ်နိုင်မှာ
မေးတနာကျော်ရဲ့မြန်မာပြည်မှဗေးစားများကဏ္ဍကိုထုတ်လွှင့်ပေးခဲ့တာပါရှင်ဒီစီဇန်ကိုခုလိုတနင်္ဂနွေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္လာနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ခုတော့ကဘာတလွားထူခြားဆန်းများသတင်းများစီဇန်ကိုတင်ဆက်ပေးပါမယ်ဩစတြေးလျနိုင်ငံမှာတော့တနာကြောက်တန်းတွေကိုဖျက်ဆီးနေတဲ့ Starfish ကြယ်ငှားတွေကိုနှိမ်နင်းဖို့ရင်ငုတ်ဆက်ရုပ်ကိုတီထွင်လိုက်ပါတယ်။ဒါအပြင်ဂျပန်နိုင်ငံကအသက်105နှစ်အရွယ်အဖိုးအိုဟာမီတာ100အပြေးပြိုင်ပွဲမှာကမ္ဘာအမြန်ဆုံးအပြေးချန်ပီယံအဖြစ် Guinness ကမ္ဘာစံချိန်တင်မှတ်တမ်းဝင်သွားပါတယ်။ဒီလိုထူးခြားနေတဲ့သတင်းတွေကိုသိရမှာပါ။မိုင်းအင်ဂျင်နိုင်းတဲ့အသူကိုငင်းချန်တို့ကတင်ဆက်ထားပါတယ်ရှင်။
ဩစတြေးလျနိုင်ငံကတနာကြောက်တန်းကြီးကိုဖျက်ဆီးနေတဲ့ကြယ်ငှား Starfish တွေရံကကာကွယ်ဖို့အတွက်ရေငုပ်ဆက်ရုပ်တစ်ခုကိုတီထွင်လိုက်ပါတယ်။ God Spot ဆက်ရုပ်ဟာကြယ်ငှား Starfish တွေရဲ့ထိတ်ကိုအစိတ်ထိုးထည့်ပေးမဲ့ဆက်ရုပ်ပါ။ဒီအဝါရောင်ရေငုပ်သင်္ဘောလေးနဲ့တူတဲ့ဆက်ရုပ်ဟာအတော်လေးကိုလက်ရမြောက်တဲ့အရုပ်တစ်ခုလိုပါပဲ။ဒီဟာကိုတီထွင်ဖို့10နှစ်လောက်အချိန်ယူခဲ့ရပြီးတော့သူသာကောင်းကောင်းအလုပ်လုပ်မယ်ဆိုရင်တန်တာကြောက်တန်းတွေကိုဖျက်ဆီးနေတဲ့ကြယ်ငှားတွေကိုထိထိရောက်ရောက်နှိမ်နင်းနိုင်မှာပါဒီကြယ်ငှားတွေဟာတန်တာကြောက်တန်းတွေပေါ်မှာနေထိုင်စားတောက်တာဖြစ်ပြီးအခြေအနေပင်းရင်ကက်ယောဂအဆင့်ပွားများတဲ့အထိဖြစ်နိုင်ပြီးတော့တန်တာကြောက်တန်း40ရာခိုင်နှုန်းဖျက်ဆီးမှုအတွက်တာဝန်ရှိတာပါအရင်တုန်းကဒီကြယ်ငှားတွေကိုနှိမ်နင်းဖို့အတွက်ရေငုပ်သမားတွေကိုသုံးပြီးအစိတ်ထိုးပေးရတာပါGPS တက်ဆင်ထားတဲ့ဆက်ရုပ်ကိုသုံးနိုင်မယ်ဆိုရင်ရေငုပ်သမားအများကြီးသုံးစရာမလိုပဲကြယ်ငှားတွေကိုဖျက်ဆီးနိုင်မှာပါကြယ်ငှားနဲ့ကြောက်တန်းတွေအကြားခွဲခြားနိုင်စွမ်းလည်းရှိပါတယ်ပင်လယ်ထဲကရေစီးကြမ်းထဲမှာစမ်းမယ်ဆိုရင်တော့ဘယ်လိုနေမလဲမသိရသေးပေမဲ့အောင်မြင်ရင်တော့နောက်နှစ်လောက်ကစပြီးအသုံးပြုနိုင်တော့မှာဖြစ်ပါတယ
်ထိုင်ဝမ်မှာစိုက်ကဲအသေးလေး10တန်းကျော်လောက်ရှိပြီးတော့နှစ်စဉ်လမ်းပေါ်ကိုတတန်းလောက်ရောက်ရှိမောင်းနှင်နေတာပါဒီအထက်ကပတ်ဝန်းကျင်ညဉ့်ညမ်းမှုကိုတတ်တာစေပြီးတော့လက်ခံ smartphone နဲ့ဆက်သွယ်ပေးမဲ့စိုက်ကဲတစ်မျိုးကိုတီထွင်ဖန်တီးလိုက်ကြပါတယ် Google Road စိုက်ကဲဟာတခြားလျှက်စစ်စိုက်ကဲလိုပလက်ပေါက်နဲ့အားပြန်ဖြည့်ရမယ့်ပုံစံမဟုတ်ဘဲအထက်ကပါတဲ့ဘက်ထရီကိုထုတ်လဲနိုင်ပါတယ်ဒါကြောင့်မောင်းနှင်သုံးဆွဲသူတွေအနေနဲ့အားပြန်ပြည့်ဖို့ကိုထိုင်ဆောင်နေစရာမလိုပါဘူးဒေါ်လာ4000လောက်တန်တဲ့ဒီစိုက်ကဲမှာဘက်ထရီနှလုံးပါဝင်ပြီးတော့62မိုင်လောက်အထိသွားနိုင်ပါတယ်ဘက်ထရီကုန်သွားရင်ထိုင်ဝမ်ကျွန်းအနှံ့က Go Station လို့ခေါ်တဲ့ဘက်ထရီလဲတဲ့ဆိုင်တွေကိုဝင်ပြီးလဲလိုက်လို့ရပါတယ်အဲ့ဒီဆိုင်တွေမှာအသင်းဝင်ထားရပြီးတော့ဒလကို10ဒေါ်လာကနေဒေါ်လာ30အထိကျတင်နိုင်ပါတယ်နောက်ပြီးဘယ်အချိန်နဲ့ဘယ်နားမှာဘက်ထရီလဲရမယ်ဆိုတာကိုလည်းဖုန်းကနေတဆင့်အချက်ပြရှာပေးပါတယ်အခုအချိန်မှာတော့စိုက်ကဲ400ကျော်ရောင်းထားပြီးတော့ကျွန်းအနှံ့မှာဘက်ထရီလဲနိုင်တဲ့ဆိုင်ပေါင်း86ဆိုင်ရှိနေပါပြီ။ဒီနှစ်အကုန်မှာတော့150အထိတိုးသွားမယ်လို့မျှော်မှန်းထားပါတယ်ခင်ဗျာ
။ဂျပန်နိုင်ငံကအဖိုးတူဟာမီတာ100အပြေးပြိုင်ပွဲမှာ 42.22 စက္ကန့်နဲ့ပန်းဝင်ခဲ့တဲ့အတွက်အသက်105နှစ်တက်မှာကမ္ဘာအမြန်ဆုံးလူသားအဖြစ် Guinness စံချိန်တင်မှတ်တမ်းဝင်သွားပါတယ်။Hide Kichi Miyazaki ကိုရွှေမိုးကြိုးလို့နာမည်ပေးလိုက်ပြီးသူပြိုင်ခဲ့တဲ့တက်တန်းအတွက်ပြိုင်ပွဲမျိုးအရင်တုန်းကမရှိပါဘူးသူဟာကမ္ဘာအမြန်ဆုံးဂျမေကာအပြေးချန်ပီယံ Usain Bolt ကိုသဘောကျပြီးကျန်းမာရေးအရာလဲတန်တန်မာမာရှိတုံးပဲလို့ဆိုပါရယ်ပ
ြိုင်ပွဲအပြီးမှာသူ့အနေနဲ့ဒီထက်မြန်မြန်မပြေးနိုင်တဲ့အတွက်အားမရဘူးလို့ AFP သတင်းဌာနကပြောပါတယ်။သူ့အနေနဲ့အနီရောင်အင်ဂျင်နဲ့ဘောင်းမီအတိုးလေးဝတ်ပြီးတာဆအထွက်မှာဖြည်းဖြည်းလေးပြေးနိုင်ခဲ့ပြီးသူ့မြေးမြစ်တွေရဲ့အားပေးမှုအောက်မှာပန်းဝင်ခဲ့တာပါ။ Guinness ကမ္ဘာစံချိန်မှတ်တမ်းရဲ့အတိမတ်ပြုလက်မှတ်ကိုလက်ခံရယူပြီးချိန်မှာတော့ဂျမေကာအပြေးသမားရဲ့ပုံစံမျိုးလက်ကိုစံတမ်းပြီးအောင်ပွဲခံပြခဲ့ပါတယ်ရှင
်ကမ္ဘာသလားထူးခြားဆန်းမြတ်သတင်းများစီစဉ်ကိုနားဆင်ခဲ့ရတာပါရှင်ဒီစီစဉ်ကိုခုလိုသတင်းကနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့သတင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်ဒီကနေ့ညဖက်တဲ့တင်စီစီမကြခင်ပြီးဆုံးမှာတော့မယ်ကြာရှိနေတဲ့အချိန်အတွင်းတင်အချင်းချုပ်ကိုမှတ်သိရင်ထိုက်ကပြောပြပေးပါအောင်ရှင
်ခရီးယာဖုန်းတော်ကြီးတွေကလူငယ်တွေကိုလိမ့်ပိုင်းဆိုင်ရာထိပါစော်ကားမှုမရှိစေဖို့နဲ့အကြီးအကဲတွေအနေနဲ့လည်းပြစ်မှုတွေကိုဖုံးကွယ်ပေးဖို့အားထုတ်လှုံ့ဆော်တာတွေမရှိအောင်သတိထားစောင့်ကြည့်သွားကြဖို့ပိုယဟမင်းကြီးဖရန်စစ်ကရိုမန်ကက်သလစ်ဂိုင်းအုပ်ဖုန်းတော်ကြီးတွေကိုမိန့်ချလိုက်ပါတယ်အမေရိကန်ပြည်တော်စုဖလာဒဲဖီးယားမြို့မှာဒီကနေ့ရိုမန်ကက်သလစ်ဂိုင်းအုပ်ဖုန်းတော်ကြီးတွေနဲ့ပိုယဟမင်းကြီးဖရန်စစ်တို့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်မှာသတင်းနှစ်ပတ်ကြာစုံစမ်းထောက်လှမ်းပြီးအတည်ပြုနိုင်ခဲ့တဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တွေရဲ့ပစ်မှတ်တွေကိုပထမဆုံးအကြိမ်လေးချောင်းကနေတိုက်ခိုက်မှုတွေစတင်လိုက်ပြီလို့ပြည်ထောင်နိုင်ငံကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်ကဘယ်နေရာတွေကိုတိုက်ခိုက်နေလဲဆိုတဲ့အသေးစိတ်အချက်လက်တွေမထုတ်ပြန်မိပေမဲ့ပြင်သစ်တို့ဟာကိုယ့်ကိုယ်ကိုကာကွယ်တဲ့အနေနဲ့ပြင်သစ်နိုင်ငံကိုတိုက်ခိုက်ဖို့လေ့ကျင့်ပေးထားတဲ့အစ္စလာမ်ရဲ့အစိုးရ ISIS တွေခိုးလုံနေတဲ့နေရာတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့ပြင်သစ်ဝန်ကြီးချုပ်မန်နျူအယ်ဘောကပြောဆိုခဲ့တာဖြစ်ပါတယ်ဒီကနေ့တနင်္ဂနွေနေ့မနေ့ခင်တိုက်ခိုက်မှုတွေကိုတော့ပြင်သစ်တနိုင်ငံတွေကတိုက်ခိုက်ခဲ့တာဖြစ်ပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်သမားတွေရဲ့စခန်းတွေကိုတိုက်ခိုက်ချေမှုန်းနေတဲ့အမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့တို့နဲ့လည်းပူးပေါင်းဆောင်ရွက်ခဲ့ပါတယ်လို့ပြင်သစ်သမ္မတရဲ့ယုံကနေလည်းပြောဆိုထားပါတယ်ဂျပန်တောင်တသမနိုဘူကာဇူကူရီကီရဲ့အေဝရတ်တောင်ထိပ်ကိုတက်ရောက်နိုင်ဖို့ပြင်စမအကြိမ်ကြိုးပမ်းမှုဟာလည်းမအောင်မြင်ခဲ့ပါဘူးထရန်နဲ့ဆိုင်လာတဲ့နှင်းတူချာမှာခီးနှင်ဖို့အချိန်ကြာလွန်ပါတယ်ဒီအတိုင်းဆက်ပြီးသွားရင်အသက်ရှင်လျက်ပြန်လှည့်လာနိုင်မှာမဟုတ်ဘူးဆိုတာကိုကျွန်တော်နားလည်သဘောပေါက်ခဲ့ပါပြီလို့ဒီကနေ့မှပဲတောင်းတဲ့သမားကူရီကီကသူ့ရဲ့ Facebook မှာကြေညာခဲ့ပါတယ်ရှင်
တရင်ချင်းချုပ်ကိုမှတင်ကြီးထက်ကကြေညာပေးခဲ့တာပါဒီညနေ့အတွက်စီစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အတန်းရဲ့တနင်္လာနေ့မနက်ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းတူမီတာ2430 ရောကနေဖမ်းယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်ကျွန်မနန်းလောင်ပါ
This program has come to you from the Voice of America, Washington.